Welcome to the Voice of America in Burmese.
We are at a critical juncture in this pandemic.
အခုချိန်ကကမ္ဘာနိုင်ငံအများပြားမှာအထူးသဖြင့်ကမ္ဘာမြောက်ချမ်းကနိုင်ငံတွေမှာဒီကာယောဂါအတွက်တရေးရှင်တမျှအရေးအကြီးဆုံးအခြေအနေကိုရောက်နေပြီဖြစ်ပြီးမသေးသေးမဲ့သိဆုံးရတာတွေကျန်းမာရေးစနစ်ပျက်စီးသွားတာနဲ့စီးပွားရေးအခြေအနေဇိုးတွေနဲ့ရင်ဆိုင်ရတာမျိုးတွေဖြစ်မလာအောင်ကာကွယ်နိုင်ဖို့အတွက်ကမ္ဘာနိုင်ငံတွေနေနဲ့ချက်ချင်းအရေးယူဆောင်ရွက်ကြဖို့တလူချို့ကမ္ဘာကျန်းမာရ နိုင်ငံအစိုးရတွေကချက်ချင်းလှုံ့ဆော်ဖို့လည်းပြောပါတယ်ကိုနိုင်ငံထဲမှာဒီရောဂါနဲ့ပတ်သက်ပြီးဖြစ်ပွားနေတဲ့အခြေအနေမှန်ကိုသိအောင်လှုပ်ဖို့လိုအပ်တယ်လို့ပြောပါတယ်ဆေးရုံတွေအရေးပေါ်ဌာနတွေမှာလူနာတိုးလာနေသူတွေအနေနဲ့လည်းတက်နိုင်တဲ့မြန်အမြန်ဆုံးအခြေအနေကိုထိန်းနိုင်အောင်လုပ်ကြဖို့ဒီကံရောဂါပြန့်ပွားမှုမရှိစေဖို့လိုအပ်တာတွေချပြပြီးနိုင်ငံအခြေအနေမှန်ကိုပြည်သူတွေသိအောင်တင်ပြဖို့ခေါင်းဆောင်တွေကိုတိုက်တွန်းလိုက်တာပါဒုသမရမိုက်ပန်ဆာအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာတောက်ကြမ်းနေမနေ့ကရွေးကောက်ပွဲအတွက်မဲသွားပေးခဲ့ပါတယ်။မြို့တော်ကောင်တီအဆောက်အဦမှာမဲယုံစဖွင့်ပြီးမကြခင်မှာပဲဒုသမရပန်ဆာနဲ့ဇနီးဖြစ်သူကယ်ရန်တို့ဟာကောင်တီဆေးရုံအပြင်မှာထားတဲ့မဲပုံးထဲမှာကြိုတင်မဲသွားထည့်ခဲ့ကြတာဖြစ်ပါတယ်။အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းတူဖြစ်တဲ့မိုက်ပန်ဆာနဲ့ဇနီးတို့ဟာကြိုတင်မဲထည့်ဖို့စက်တင်ဘာအစောပိုင်းကတည်းကပန်ကြားခဲ့တာပါ။အခုလိုမဲထည့်ရတာအတွက်ဂုဏ်ယူချောင်းနဲ့နေရင်ကိုပြန်ရောက်လာတာဟာတိတ်ကောင်းကြောင်းနဲ့မဲပုံမှာချိုတင်လာမဲထဲတဲ့ဒုသမရပန့်စ်ကပြောပါတယ်ဒါပေမဲ့သူ့ကိုအဝေးကနေအော်ပြီးမဲခွန်းမဲတဲ့သတင်းတောက်တွေကိုတော့ဘာမှပြန်မဖြစ်ပါဘူးနိုဝင်ဘာ3ရက်ရွေးကောက်ပွဲကညှိကန်နေပြီဖြစ်တဲ့အတွက်ဒုသမရပန့်စာမဲဆွဲပွဲတွေနဲ့အလုံများနေတာဖြစ်ပြီးချက်စပရင်းနေကတော့ဖို့ရင်းမှာပြုတ်လုတဲ့လူရုစုဝေးပွဲနဲ့ရန်မုံငွေရှာပွဲကိုတက်ရောက်ခဲ့တယ်လို့ဒုသမရရဲ့အရာရှိတူကပြောပါတယ်အခုတောက်ကြနဲ့ချိုတင်မဲပေးပြီးရင်အိုဟိုင်ယိုပြည်နယ်ဆွန်တန်နဲ့ပစ်ပတ်တိုကိုတွားရောက်မှာဖြစ်တယ်လို့စနေနေ့မှာတော့ဖလော်ရီဒါကိုတွားရောက်မှာဖြစ်ပါတယ်။နာဂန်နိုကာရာဘက်ဒေတာအရေးနဲ့ပတ်သက်ပြီးဖြစ်ပွားနေတဲ့တလနီးပါးကြာတိုက်ပွဲတွေရစရအကူအညီပေးနိုင်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာတောက်ကြနေ့မှာအာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေနဲ့ဝါရှင်တန် DC မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဝန်ကြီးပွန်ပီယိုကအာမေးနီးယားနိုင်ငံခြားရေးဝန်ကြီးနဲ့အဇာဘိုင်ဂျန်နိုင်ငံခြားရေးဝန်ကြီးတို့ကိုအမေရိကန်နိုင်ငံခြားရေးဌာနကိုဖိတ်ကြားပြီးတိကျစီတွေ့ဆုံခဲ့တာဖြစ်ပါတယ်ဒီသတင်းပတ်အစောပိုင်းတုန်းကတော့လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသအခြေအနေနဲ့ပတ်သက်ပြီးနှစ်ဖက်နိုင်ငံခြားရေးဝန်ကြီးတွေရဲ့အမြင်တွေကိုသိကျင်တယ်လို့ပြောခဲ့တာပါအဲ့ဒီဒေသမှာနှစ်ပေါင်း30လောက်ကြာမှပြန်ပြီးဖြစ်လာတဲ့တိုက်ပွဲတွေရပ်ဆင့်အောင်ရုရှားခြားဝင်ပြီးဆောင်ရွက်ပေးတဲ့အဖြစ်ခံရပ်ဆင့်ရေးနှစ်ချိန်တိုင်နဲ့မအောင်မမြင်ဖြစ်ခဲ့တဲ့နောက်မှာတော့အမေရိကန်ကအခုလိုနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဖို့စီစဉ်ခဲ့တာဖြစ်ပါတယ်တိုက်ပွဲအနေထားလက်ရှိအခြေအနေမျိုးရောက်လာချိန်မှာတန်တမာရေးရဖြေရှာနိုင်မယ်လို့သူမထင်ကြောင်းအာမေးနီးယားဝန်ကြီးချုပ်ကဗိုလ်တပူးနဲ့မှပြောပါတယ်။အဇာဘဂျန်တမရကတော့နာဂိုနိုကာရာဘက်ဒေတာတိုက်ပွဲတွေရပ်ဆဲစေခြင်းအဲ့ဒီမှာရှိတဲ့အာမေးနီးယားတပ်တွေကိုပြန်ပြီးရုပ်သိမ်းရမှာဖြစ်ကြောင်းပြောပါတယ်။တူရကီကရုရှားလို S-400 လေကြောင်းကာကွယ်စနစ်ကိုဝယ်ယူခဲ့တာနဲ့ပတ်သက်ပြီးအမေရိကန်နဲ့တူရကီတို့ကြားငကူကတင်းမာမှုတွေပိုးပြီးတိုးလာတဲ့ပုံပေါ်လာနေပါတယ်။တူရကီဟာအမေရိကန်ရဲ့စိုးရိမ်မှုတွေကိုဘေးဖက်ထားပြီးရုရှားလို့ဒီကာဝေးစနစ်ကိုစတင်ဆန့်တက်နေတဲ့ဆိုတဲ့သတင်းတွေဟာမှန်ကန်ကြောင်းတူရကီသမ္မတရစ်ဆက်တိုင်ယပ်အာတိုဝန်ကအတည်ပြုလိုက်ပြီးတဲ့နောက်မှာတောက်ကြနေမှာအခုလိုတင်းမာမှုတွေဖြစ်လာတာပါအခုလိုဆန့်တက်မှုတွေလှုပ်ဆောင်နေသလိုအမေရိကန်ပြည်ထောင်စုရဲ့ရည်ရည်ချက်တွေလည်းလုံးဝစိတ်မပူကြောင်းသမ္မတအာတိုဝန်ကသတင်းတောက်တွေကိုပြောကြားခဲ့တာပါတူရကီရဲ့ပြောကြားချက်တွေတောက်ကြံနေညနေပိုင်းမှာတော့အမေရိကန်ကာဝေးဌာနကပြင်းထန်တဲ့စကားလုံးတွေနဲ့တုံ့ပြန်တဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပန်တဂွန်ပြောခွင့်ရအကြီးအကဲဂျွန်နသန်ရတ်ဟော့ဖ်မန်က Turkey in October 16th sent them go American Kawe Tanaga a pian tan song saka long lwin ne shong cha chang pyo cha lite pian aku lo sent them go na nai ngan cha long chong yin san yan sat san yin twet ji ma de tae yaw mu le shi la nai de lo le tri pe lite par de
PUE American tan mne phat myanmar ba da a si sin ni go mne 6 nai ga ne 9 nai thi pyrometer 24 kilohertz 11113 pyrometer 40 kilohertz 11113 pyrometer 51 kilohertz 5805 ne pyrometer 190 kilohertz 1505 တို့ ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာပြည်ခရီး24နိုင်ရဲ့အတွင်း COVID-19 ရောဂါကူးစက်သူ 1,362 ဦးနဲ့သေဆုံးသူ33ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့မနေ့ည8နာရီကထုတ်ပြန်ကြမှာဖော်ပြထားပါတယ်။တက်ခွဲနမူနာပေါင်း 13,699 ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ယောဂါပိုးကူးစက်ထားသူ 1,300 ကျော်ကိုတွေ့ရတာဖြစ်ပါတယ်။အရင်တနေ့ကလည်းယောဂါကူးစက်ခံရသူ 1,300 ကျော်ရှိခဲ့ပြီးသေဆုံးသူကလည်း33ဦးရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ကူးစက်သူစုစုပေါင်း 42,365 ဦးနဲ့သေဆုံးသူ 1,038 ဦးထိတိုးလာပါတယ်။ယောဂါစပီကူးစက်တဲ့အချိန်ကနေအခုချိန်ထိဓာတ်ခွဲနမူနာပေါင်း 58,400 ဆစ်ဆေးခဲ့ပြီးဖြစ်ပါတယ်။အတည်ပြုလူနာ 42,000 ကျော်တဲ့ကယောဂါပိုးကင်းစင်ပြီးဆေးရုံစင်ခွင့်ရသူက 22,454 ယောက်ရှိပါတယ်။မြန်မာနိုင်ငံအတွင်းအချင်းတော်တချို့နဲ့အချုပ်ခန်းတချို့မှာဒီရက်ပိုင်းတွင် COVID-19 ဖြစ်ပွားတာကိုသိရှိရတဲ့အတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ပြည်ထောင်စုဝန်ကြီးဌာနနဲ့ပူးပေါင်းပြီးယောဂါဆစ်ဆေးတာနဲ့ယောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေစပြီးလှုပ်ဆောင်နေတယ်လို့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်။ကျွန်တော်စိုက်လူမျိုးတုံးတပ်ဖြတ်မှုဟန်တာရေးသဘောတူစာချုပ်ကိုမြန်မာနိုင်ငံကချုပ်ပေါက်တယ်လို့ဆွဆွဲထားတဲ့ဂမ်ဘီယာနိုင်ငံကမရီတောက်ကြံနေအော်တိုဝါလာ23ရက်နေ့မှာမမိုရီယယ်လို့ခေါ်တဲ့စာမျက်နှာ500ပါရှိတဲ့အချက်လက်အပြည့်စုံတင်ပြချက်ကိုနိုင်ငံတော်တရားဝင် ICT ကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံကတင်သွင်းတဲ့မမိုရီယယ်လို့ခေါ်တဲ့အချက်လက်အပြည့်စုံတင်ပြချက်ဟာမြန်မာနိုင်ငံကိုသူတို့ဆွဲဆိုထားတဲ့ကျွန်တော်စိုက်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ဘလောက်ထိခိုင်မာမှုရှိသလဲဆိုတာကိုဖော်ပြထားတဲ့သက်သေအထောက်အထားတွေပါဝင်မှာဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံကပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံကို ICJ မှာတရားစွဲဆိုခဲ့တာပါ။ကနေဦးကြနာမှုအရာဆဆွဲချက်တွေမှာလုံလောက်တဲ့အထောက်အထားတွေတွေ့ရှိတာကြောင့်ဒီမှုကိုဆက်လက်ကြနာဖို့အတွက် ICJ ကဆုံးဖြတ်ခဲ့တာဖြစ်ကြောင်းအခုလိုဂမ်ဘီယာနိုင်ငံကမမိုရီယယ်ကိုတင်သွင်းလိုက်တာကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းနဲ့ဒီမှုအောင်မြင်မှုရှိမရှိကမမိုရီယယ်ထဲမှာပါတဲ့အချက်လက်တွေပေါ်မူတည်နေတယ်လို့လည်း The Daily Star သတင်းစာကပြောပါရယ် ICJ နိုင်ငံကတရားဦးကဒီနေ့ဇန်နဝါရီလ23ရက်နေ့မှာမြန်မာနဲ့ဂမ်ဘီယာနိုင်ငံပေါ်ချမှတ်ခဲ့တဲ့အမိန့်စီရင်ချက်တွေအရဂမ်ဘီယာဘက်ကရှောက်လဲချက်ကိုဇူလိုင်လ23ရက်နေ့မှာတင်သွင်းရမှာဖြစ်ပါတယ်ဒါပေမဲ့ COVID-19 ကာယရောဂါအခြေအနေကြောင့်အောက်တိုဘာလ23ရက်နေ့အထိရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်ရွန်ဂျာ၃တို့ကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကလည်းကျွန်ုပ်စိုက်မကျူးလွန်ပါဘူးဆိုတော့ပြန်လဲခုခံခြေပချက်ကို2021ခုနှစ်ဇန်နဝါရီလ25ရက်နေ့မှာ ICJ ကိုတင်သွင်းရမှာဖြစ်ပါတယ်ရိုဟင်ဂျာတွေနေရပြန်နိုင်ရေးကိစ္စတရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံဆွေးနွေးပွဲဒုတိယကြိမ်ကျင်းပဖို့ရေးတရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုအမှန်ကန်ပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီး United News of India UNI သတင်းဌာနကပြောပါရယ်တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒေါက်တာ AK Abdul Momang ကိုတသပရိနေ့ညနေပိုင်းကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောရမှာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းသုံးပွဲဆိုင်ဆွေးနွေးကြဖို့ကိုမူဝါဒဖြင့်သဘောတူညီခဲ့ကြတယ်လို့လည်းပြောပါရယ်အခုလိုတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားရိုဟင်ဂျာတွေရဲ့ပြန်ရေးဆွေးနွေးပြောဆိုမှုဟာအမေရိကန်နိုင်ငံကကြီးမှုပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်ရမငွေမြင့်တင်ရေးအလူရှင်တွေအစည်းအဝေးကိုကျင်းပခဲ့တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါရယ်အဲ့ဒီအစည်းအဝေးကိုတရုတ်နိုင်ငံကတော့ဖိကြားခဲ့ခြင်းမရှိပါဘူးတချိန်တည်းမှာပဲလေစီးပြေရိုဂျာဒုက္ခသည်တချို့ကိုလက်ခံထားတဲ့အင်ဒိုနီးရှားနိုင်ငံကလည်းဒုက္ခသည်တွေကိုလက်ခံထားတဲ့အရှေ့နိုင်ငံတွေအတွက်လက်တွေ့အကူအညီထောက်ပံ့ပေးဖို့လိုအပ်ကြောင်းအခုလိုပြောပါရယ
် commitment solidaritas ucapan simpati dukungan ya
terhadap လက်ခံထားတဲ့နိုင်ငံတွေပေါ်ဒီကူပြုမှုနဲ့အထောက်အကူပေးမှုတွေကိုဒီနေရာမှာရင်ဆိုင်ထားလို့မရကြောင်းလက်တွေ့ကြတဲ့မြင်သာတဲ့အကူအညီတွေပေးဖို့လိုအပ်ကြောင်းဒီဝတ်တော့ဝဘကိုအားလုံးမျှဝေခံယူတဲ့ကြောင်းအင်ဒိုနီးရှားဒါယူဂျီတနာလူခွေရတနာကညွန်ကြားရမှုအဆန်ဒူဟာဘစ်ကပြောပါရယ်အင်ဒိုနီးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးရမှာ UNHCR အဖွဲ့အနေနဲ့တိုက်ရိုက်ပါဝင်ပတ်သက်တင်ပြီး ဒုက္ခသည်တွေလူမောင်ခိုးတွေရဲ့တာကောင်မပြေရတားဆီးပြဖို့လိုအပ်တယ်လို့လည်းညွှန်ကြားမှုဟာဘစ်ကပြောပါရယ်ခင်ဗျာမလေးရှားနိုင်ငံမှာအရေးပေါ်အခြေအနေကြီးညာပြဖို့တောင်းဆိုဖို့အတွက်ဝန်ကြီးချုပ်မဟျွန်ဒင်ယာစင်ကမလေးရှားဘုရင်နဲ့တောက်ကြနေကတော့ရောက်တွေ့ဆုံခဲ့တယ်လို့သတင်းရင်းမြစ်တစ်ခုကရိုက်တာသတင်းဌာနကိုပြောပါရယ်ဒီသတင်းပေါ်တိုက်ခန့်ကောင်းဆောင်အန်ဝိုင်အီဘရာဟင်ကအာနာမြဲဖို့ကြိုးပမ်းတဲ့လုပ်ရဆိုပြီးချက်ချင်းဝေဖန်ရှုတ်ချလိုက်ပါတယ်အရေးပေါ်အခြေအနေကြီးညာပြဖို့တောင်းဆိုချက်ထဲမှာဒီဘာလမှာပြင်ချင်းပါမယ်ပါလီမန်ရပ်ဆိုင်းထားဖို့အချက်လဲပါဝင်ပါတယ်အမတ်တေယာနနေယာအသားနဲ့မလကဝန်ကြီးချုပ်ဖြစ်လာခဲ့သူမူဟီဒင်ယာစင်ဟာအတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်ရဲ့ဖိအားပေးတဲ့တံကိုခံရတာဖြစ်ပါတယ်။အန်ဝါကအစိုးရဖွဲ့ဖို့သူ့ကိုထောက်ခံတဲ့အမတ်အလုံးလောက်ရှိတဲ့ဆိုပြီးပြီးခဲ့တဲ့လတုန်းကကြေညာထားတာပါ။2021ခုနှစ်ဘတ်ဂျက်ကိုနိုဘာလ6ရက်နေ့မှာအဆိုပြုဖို့အစိုးရကသတ်မှတ်ထားတဲ့ကြောင်းပါလီမန်မှာအမအများစုထောက်ခံမှုရမရကလည်းမေးခွန်းထုတ်เสียဖြစ်လာခဲ့ပါတယ်။ဒီဘတ်ဂျက်အဆိုရှုံးနေခဲ့မှာဆိုရင်မူဟီဒင်အစိုးရပေါ်အယုံကြည်မရှိတဲ့မဲခွဲမှုအဖြစ်သဘောထားသတ်မှတ်မှာဖြစ်တာကြောင့်ရွေးကောက်ပွဲအသစ်ကျင်းပဖို့ဖြစ်လာနိုင်ပါတယ်။အရေးပေါ်အခြေအနေအောက်မှာဆိုရင်တော့ဘတ်ဂျက်အဆိုတင်သွင်းเสียမလိုတဲ့အနေအထားရှိနိုင်ပါတယ်။စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးတက်တဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
တောက်ကြနေ့မနေ့ကကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီရဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးမှာမြန်မာနိုင်ငံအကြောင်းအစီရင်ခံဆွေးနွေးခဲ့ကြတာတွေကိုနားဆင်ရဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါရှင်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့85ကြိမ်မြောက်ထွေထွေညီလာခံရဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့တတိယကော်မတီမှာအလွတ်သဘောကျင်းပတဲ့ဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲကိုအောက်တိုဘာလ23ရက်နေ့ကပြုလုပ်ခဲ့ပါတယ်။အဲ့ဒီမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှယ်ရနာဘူဂနာနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်အန်ဒရူးစ်တို့အသီးသီးအစီရင်ခံစာတင်သွင်းခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာနယူးယောက်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကလည်းဒီအစီရင်ခံစာရင်းနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုခဲ့တယ်လို့ဗြိတိန်အမေရိကန်ဥရောပသမဂ္ဂအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းသူတို့ရဲ့သဘောထားတွေကိုတုံ့ပြန်ဆွေးနွေးခဲ့ကြပါတယ်။အထူးသဖြင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအခြေအနေနဲ့ပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အခြေအနေရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးစတာတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။အချိန်2နာရီလောက်ကြာတဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရီနာဘူဂနာကသူ့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ပထမဦးဆုံးအစီရင်ခံတင်ပြခဲ့ပါတယ်။အဲ့ဒီမှာသူသတိပေးထားတဲ့အချက်ကမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာမြန်မာစစ်တပ်ကလွှမ်းမိုးထားဆဲရှိသေးတဲ့အကြောင်းအခုလိုထောက်ပြသွားပါတယ်။
As the Secretary General highlighted, the democratic transition requires full civilian control over governance.
ကုလသမဂ္ဂအတွေ့အမှုချုပ်မိမောင်ထိုးပြထားတဲ့အတိုင်းဒီမိုကရေစီအသွင်ကူးပြောင်းရေးမှာအယက်သားအုပ်ချုပ်မှုအပြည့်အဝရှိဖို့လိုအပ်ပါတယ်။ဒါပေမဲ့တရားစီရင်ရေးအပိုင်းမှာရောအုပ်ချုပ်ရေးအပိုင်းမှာပါစစ်တပ်ကဆက်လက်ပြီးတိတိတသာထိန်းချုပ်ထားဆဲရှိပါတယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေတွေကိုဖြေရှင်းဖို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုလည်းတက်မတော်ကဆန့်ကျင်နေဆဲဖြစ်ပါတယ်။မြန်မာအစိုးရအနေနဲ့လည်းလှုံ့ဆော်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေကိုပြက်ပြက်သားသားရပ်တည်ကင်တွယ်ခြင်းမပြုဘူးဆိုရင်ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေထိခိုက်မှုတွေရှိနေပါလိမ့်မယ်လို့သူကပြောသွားတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှုအသစ်ဖြစ်လာတဲ့ Thomas Andrews ကလည်းသူ့ရဲ့ပထမဆုံးအစီရင်ခံစာကိုကုလသမဂ္ဂထွေထွေညီလာခံကိုတင်သွင်းခဲ့တာဖြစ်ပါတယ်။အခုတတိယကော်မတီအစည်းအဝေးမှာဗီဒီယိုကနေတဆင့်အစီရင်ခံတင်ပြရမှာနိုဝင်ဘာလရွေးကောက်ပွဲဟာနိုင်ငံတကာစံချိန်စံညွှန်းနေနဲ့မကိုက်ညီဘူးလို့အတိအလင်းထောက်ပြပြောဆိုသွားပါတယ်။
But it is already clear that the upcoming elections will fail to meet these standards.
လာမယ့်ရွေးကောက်ပွဲဟာနိုင်ငံတကာစံနှုန်းတွေနဲ့မကိုက်ညီဘူးဆိုတာရှင်းနေပါတယ်။လူမျိုးဘာသာကွဲပြားမှုကိုအခြေခံပြီးမဲပေးခွင့်ညှင်းပယ်ခံထားရတာကြောင့်ဒီရွေးကောက်ပွဲဟာလူထုရဲ့စံနှုန်းသဘောထားကိုရောင်ပြန်ဟပ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ရဲ့အစီရင်ခံစာမှာဖော်ပြထားပြီးဖြစ်ပါတယ်လို့ Thomas Andrews ကပြောသွားတာပါ။ဒါ့အပြင်ရခိုင်ကရင်ရှမ်းကချင်စတဲ့ပြည်နယ်တွေမှာမဲဆန္ဒနယ်မြေတွေဖျက်သိမ်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာပွင့်လင်းမြင်သာမှုမရှိဘူးလို့လည်း Thomas Andrews ကဝေဖန်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့မြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ကအင်အားအလွန်ကျွံသုံးနေတဲ့အခြေအနေကိုလည်းသူကအခုလိုအစီရင်ခံတင်ပြခဲ့ပါတယ်။
I received reports of the indiscriminate shelling and targeting of villages and non-military targets in Rakhine State.
Yakai pine ma tamaro ye jet tai li yin bi ye det tin mo ri ne mye bien tat pwe ri ha khwe cha sat san mu kin mae swa ne tik khat tai khai ni de tadin ni ya shi ke ba de a thu thapin a a apwe ko thauk khan du lo tan dia shi du ri ye ain ni ne ywa ri ko le snit ta cha mi sho phyat si ke de so de a sin khan sa ri le jano ru ya shi ke ba de lo tu ga pyo twa da ba မြန်မာနိုင်ငံဆိုင်ရာနယူးယောက်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာအစိုးရအနေနဲ့ပြည်ရင်းငြိမ်းချမ်းရေးဖြစ်စဉ်ကိုကြိုးပမ်းအကောင့်ထဲဖော်နေတယ်လို့အခုရွေးကောက်ပွဲမှာလည်းအလုံးပါဝင်ခွင့်ရရေးအပြင်မွတ်စလင်ကိုယ်စားလှယ်လောင်းအယောက်30ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့လည်းတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိရနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှီးကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ဟုတ်ကဲ့ကျမဆွမ်းမပါရှင်ကုသမြန်ကယောဂကိုဗစ်ယောဂပိုးဆတွေ့ခဲ့တဲ့ရခိုင်ပြည်နယ်ကြောက်တော်မျိုးကဆစ်ဆောင်စခန်းတစ်ခုမှာအသွါလာတွေကန့်သက်ထားပြီးပိုးတွေလူလာနဲ့ဆက်ဆက်ထိတွေ့သူတွေမှာပါယောဂပိုးရှိမရှိစတင်စစ်ဆေးနေတဲ့အကြောင်းစခန်းထဲကနောက်ဆုံးအခြေအနေကြေပြပေးကြပါတယ်ရခိုင်လက်နက်ကိုင်တပ်အေအေနဲ့အစိုးရစစ်တပ်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်သူ2000ကျော်ဟာစစ်ဘေးကနေလွတ်အောင်တိမ်းရှောင်နေကြရခြင်းဖြစ်ပါတယ်။ဒီလိုလူစုလိုက်ပြုံလိုက်ခိုးလုံနေထိုင်ရတဲ့စစ်ရှောင်းစခန်းတွေကကြောက်တော်မျိုးနဲ့သာသနာ့ဘိမ့်မှန်စစ်ရှောင်းစခန်းမှာအသက်85နှစ်အရွယ်အဖွားအိုတယောက်မှာကိုဗစ် -19 ပိုးဆပြီးတော့ကူးစက်ခံရတာဖြစ်ပါတယ်။ဒီကိုဗစ်လူနာရောဂါပြင်းထန်လို့စစ်တွေစေုံကြီးမှာပြောင်းရွှေ့ပြီးတော့လိုအပ်တဲ့ရေးပေါ်အခြေအနေစောင့်ကြည့်ကုသပေးနေတယ်ဆိုတာကိုလည်းစစ်တွေစေုံကြီးက VOA မြန်မာပိုင်းကိုအတည်ပြုထားပါတယ်။အောက်တိုဘာလ23ရက်နေ့မှာတော့စခန်းတွင်းကကိုဗစ်ပိုးတွေ့လူနာနဲ့ထိတွေ့ဆက်ဆက်မှုရှိတဲ့သူတွေကိုကျမ်းမာရေးဦးစီးဌာနကစစ်ဆေးနေပါတယ်လို့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တန်းစင်ကပြောပါတယ်
စစ်ကြောင်စခန်းမှာရှိတဲ့ပေါ်ကြီးနဲ့တေးပြီးတော့ဆက်ဆက်လူတွေကိုနှကောင်းတုတ်ပက်တို့ဆက်ပြုတ်เนาะကျမ်းမာရေးဌာနကနေပြီးတော့ဒီနေ့နေ့လေးကကြီးကြတယ်သူတို့လေကျွန်တော်တို့ကအဖြတ်လိုက်အဖြတ်လိုက်50တသုံး30တသုံးအဲ့လိုမျိုးကောင်းတုတ်ပက်တွေယူနေပါတယ
်အခုလိုကိုဗစ်ဘိုးတွေ့ထားတဲ့ကြောက်တော်မြို့သာသနာ့ဘိမ့်မှန်စစ်ကြောင်စခန်းကိုအသွားလာအဝင်ထွက်တွေကန့်သက်ထားပါတယ်ဒီစခန်းထဲမှာပဲ quarantine center သဘောမျိုးထားပြီးဒုက္ခသည်တွေလိုအပ်နေတဲ့ဆောက်ရှောက်မှုတွေကိုရမီမြတ်ဖရီရက်ဖက်အဖွဲ့အစည်းတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကကူညီပေးနေပါတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကဆက်ပြောပြပါတယ
်။သာသနာ့ဘိမှန်တိုင်းမှာကတော့စိတ်ကြောက်စခန်းဆိုတော့အကုန်လုံးဆက်ဆက်မြင်မှာပဲလေ။အကုန်လုံးကအဲ့မှာအုပ်စုပွေပြီးနေကြတာကိုသာသနာ့ဘိမှန်စိတ်ကြောက်စခန်းကိုကျွန်တော်တို့ကပြင်လေးမထွက်ရဘူး။မပြင်လူလေးမဝင်ရဘူးပေါ့ဗျာ။စိတ်ကြောက်စခန်းတစ်ခုကိုလုံးလုံးလိုက်တယ်ဆိုဒီကတော့အကုန်လုံးပေါ့နော်ကျွန်တော်တို့ဒီလူအတိုင်းဝိုင်းတစ်ခုလုံးမှလိုအပ်တဲ့ကိစ္စတော်တော်များများကိုတော့ကျွန်တော်တို့ဒီတက်ဆိုင်တဲ့ကျမ်းမာရေးနဲ့ကျွန်တော်တို့အုပ်ချုပ်ရေးဌာနတို့ပူးပေါင်းပြီးတော့ဆောင်ရွက်ဖို့ပြင်ချင်ပါတယ်။စကန်လို quarantine တို့ပုံစံမျိုးဥပမာ quarantine လုပ်လိုက်တယ်ဆိုတာနဲ့အဲ့ဒီမှာရှိတဲ့ quarantine လူတွေရောဥပမာစာဖူ၄တန်တူကလိုအပ်တဲ့လိုအပ်ချက်တွေကိုတော့ကျွန်တော်တို့ကတော့တက်ဆိုင်ရာအုပ်ချုပ်ရေးဌာနတွေကိုအကြောင်းကြားတယ်။တက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကိုအကြောင်းကြားတယ်။တက်ဆိုင်ရာဌာနဆိုင်ရာတွေကိုအကြောင်းကြားပြီးတော့ကျွန်တော်တို့တက်နိုင်ဆုံးကတော့ဒီကြောင့်စကန်ကလူတွေကိုဒီစိုက်ပြီးဖို့တော့ကျွန်တော်တို့ဟိုညီနိုင်တိုင်ပင်ဆွေးနွေးကြတာတွေရှိပါတယ်
။ကြောက်တော်မှာကစီးရဲတင်းမာမှုတွေကဆက်ဖြစ်နေတာပါ။ဒီတော့ဒီစကန်နေတဲ့မှာလိုအပ်လို့ quarantine ဝင်နေရတဲ့သူတွေဟာဘေးလွတ်ရာရက်ကွက်တွေထဲဝင်ပြေးရတာတွေဘေးကင်းတဲ့နေရာတွေဝင်ပုန်းရတာတွေရှိနေပါတယ်။ဒါကြောင့်မို့လို့ကိုဗစ်ထက်စစ်ကပိုပြီးတော့ကြောက်ဖို့ကောင်းနေတဲ့အချိန်စစ်ရှောင်ဒုက္ခတွေအချင်းချင်းကြားမှာကူးစက်မှုဖြစ်နိုင်တဲ့အန္တရာယ်တော်တော်များပါတယ်လို့စစ်ပြေးဒုက္ခတွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များ COIC ရဲ့အတွေ့အမှုကိုစစောထုံပြောပြတာကတော့
ဒီမှာဘာဆုကြောင့်မို့တခုရှိခင်းတယ်ဆိုတော့တင်းတင်းကော်နေစင်တာတွေမှာကော်နေဝင်နေတဲ့သူတွေကတိုက်ပွဲတွေဖြစ်ပြီးတော့မှဒီတိုက်ပွဲတွေမကလည်းနေကြည့်တယ်အဲကြားမှာဆိုတဲ့တို့ကြောင့်မို့လို့ကော်နေစင်တာကထွေပြေးခဲ့ရတဲ့ဖြစ်စဉ်တွေရှိခဲ့ဘူးတာပေါ့နော်အဲ့ဒီလူတွေကကော်နေစင်တာထွေပြေးပြီးတော့မှရကွက်ထင်းတွေကိုဝင်သွားကြတာရှိတယ်အဲ့ဒီပြန်ပြီးတော့ခေါ်နိုင်တဲ့အခြေအနေမရှိခဲ့ဘူးလို့ကျွန်တော်သိရတယ်ပေါ့တိုက်ပွဲတွေများလာတဲ့အခါမှာဒီကိုဗစ်နဲ့ပတ်သက်ပြီးတော့မှစိုးရိမ်စိတ်တွေနေပါပြီးတော့အာဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အဓိကစိုးရိမ်ရတဲ့အခြေအနေကိုရောက်တော့တာပေါ့ အဲ့ဒီခါမှာဒီကိုဗစ်နဲ့ပတ်သက်ပြီးတော့လိုင်းနာမဲစီမီစင်ကြီးတွေအရင်ကရောရဲခဲ့တာရှိတယ်။ဒါကြောင့်မို့လို့ကျောက်တော်ရဲ့အရှင်တွေကဒီပိုးကူးဆဲနေတဲ့အရှင်တွေကအခုလက်ရှိတွေ့ရှိတဲ့ဟာလဲဆက်လို့ရှိရင်ဒီလူစုတွေမှာပိုးပြီးတော့မှဟုတ်ရှိနိုင်တယ်လို့ကျွန်တော်တို့ခန့်မှန်းတယ်။အဲနောက်ပြီးတော့မှဒီ IDP ကဲနေမှာလည်းပဲအခုအစိုးရဘက်ကနေပြီးတော့မှအတော့လာကင်တင်ထားတဲ့ဟာတခုတော့ကျွန်တော်တို့ကြားတယ်။ပို့တွေတွေကဲမှာဆိုလို့ရှိရင်စီမင်းဆောင်တွေကဒီ social distancing နေနိုင်ဖို့အရှင်တွေမှာမရှိဘူး။ကူးဆဲနိုင်တဲ့အရှင်တွေရှိတဲ့အတွက်ကြောင့်မလို့သူတို့ရဲ့အဟာရမပြည့်အောင်နေပြီးတော့မှထောက်ပံ့မှုတွေလုပ်ဖို့လိုပါလေဗျ
။ဒီ COVID ရောဂါပိုးစတွေ့ရှိတဲ့ကြောက်တော်စစ်ဘေးဆောင်စခန်းတွေရောဂါပြန့်ပွားမှုကိုကာကွယ်နိုင်ရေးအတွက်ကိုတော့နိုင်ငံတကာချက်ချင်းဒီအဖွဲ့ ICRC ဘက်က COVID-19 ရောဂါကာကွယ်တားဆီးရေးဆိုင်ရာဆေးဝါးထောက်ကူပြုပစ္စည်းတွေနဲ့ကျောက်တော်ဆေးရုံဟောင်းကျောက်တော်မြို့နယ်ဆေးရုံတွေအတွက်ကိုဗစ်လူနာသီးသန့်ထားရှိနိုင်ရင်ကျန်းမာရေးစံနှုန်းနဲ့ကန့်ညီတဲ့အခန်းတွေကိုစီစဉ်ပေးနေပါတယ်။ ICRC အနေနဲ့ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရရဲ့ COVID-19 ရောဂါထိန်းချုပ်ကာကွယ်နိုင်ရေးဆောင်ရွက်ချက်တွေကိုဝိုင်းဝန်းကူညီထောက်ပံ့ပေးနေပါတယ်လို့ပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ကလည်း ICRC ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မဆူမွန်ပါ။
ကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်ရနာထားရတဲ့ခီးသွားလုပ်ငန်းတွေနဲ့ခီးစဉ်နေမျိုးတွေကိုပုံစံအသစ်နဲ့ပြန်ဆနိုင်မှုတာဝန်ရှိသူတွေပြင်ဆင်နေပေမဲ့စိန်ခေါ်မှုတွေလည်းရှိနေသေးဖြစ်တဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာခီးသွားရသည်မကြခင်စတင်တော့မှဖြစ်ပေမဲ့ကာယောဂါကူးစက်မှုတွေများနေသေးဖြစ်တဲ့အတွက်လုပ်ငန်းတွေပြန်ဆနိုင်မှုကမရေမရာဖြစ်နေပါတယ်။ကာယောဂါကာလမှာခီးသွားလုပ်ငန်းတွေရပ်ဆိုင်ထားရပေမဲ့ပြန်လည်စတင်နိုင်တဲ့အခါလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတွေပေးနိုင်မှုပြင်ဆင်နေတယ်လို့ဟိုတယ်နဲ့ခီးသွားတာရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်အေးဟန်ကပြောပါတယ
်ဒီကျူးစင်ဒေသတွေမှာ safe service ဖြစ်ဖို့အတွက်လက်ပတ်တဲ့ဧည့်သည်တွေ safe ဖြစ်အောင်လို့ဘယ်လိုစီမံဆောင်ရမလဲဆိုတော့ DMO လို့ခေါ်တဲ့ destination management organization တွေဖွဲ့စည်းပြီးတော့မှဒီအဖွဲ့တွေကိုသင်တန်းနေပေးနေပါတယ်ဒါပြီးလို့ရှိရင်ဇုံလိုက်တွေမှာလည်းဒီ safe service ကိုဘယ်လိုပေးရမလဲဆိုတော့ပြန်နှံ့နေကိုလည်းပို့ချနေပါတယ်လက်ရှိမှာဆိုလို့ရှိရင်လည်းဒီကျန်းမာရေးဆေးဖြစ်ဖို့အတွက်ကိုဘလူတွေလိုက်လာဆောင်ရွက်တင်နေဆိုတဲ့ဥစ္စာတွေပြန်နှံ့နေပြီးနေတယ်။ ပွားရေးလာရေးအားလုံးစပြီးဖွင့်ပြီးဆိုတဲ့အချိန်မှာအဆင်ပြေဖြစ်နေမှအောင်လို့ဆရာတို့ပိုင်းတော့လုပ်နေရပါတော့
။ကိုဗစ်ကာယောဂါကြောင့်စီးပွားရေးတရားမှုတွေကိုကုစားဖို့ဆောင်ရွက်နေတဲ့အထက်မှာခီးသွွားလုပ်ငန်းပြန်လည်ထူထောင်ရေးအစီအစဉ်တွေလည်းပါဝင်ပါတယ်။အစီအစဉ်တစ်စိတ်တစ်ပိုင်းအရာခီးသွွားလုပ်ငန်းတွေရန်နာထားလို့အလုံးလက်မဲ့ဖြစ်နေသူတွေကိုသင်တန်းတွေပို့ချပေးနေတာတွေလည်းရှိပါတယ်။ကာယောဂါကြောင့်ခီးသွွားလုပ်ငန်းတွေပြန်ဆနိုင်မဲ့အခြေအနေတွေမရေမရာဖြစ်နေပေမဲ့ပြန်လည်စတင်ချိန်မှာအဆင်သင့်ဖြစ်အောင်စီစဉ်နေတယ်လို့လည်းဦးအောင်ရဟန်းကပြောပါတယ်
။ကာလညွန်မှန်းချက်ကတော့လက်တော့မှာအင်းဒီဂျင်တိုင်းပြည်တွေစနေတဲ့လူတွေစနေပြီးထိုင်းနိုင်ငံတို့ဘာလို့ဆိုလို့ရှိရင်လည်းဒီယူနိုင်ငံနဲ့ချာတာဖလိုက်တွေဆင်းပြီးတော့မှတည်တံ့ထားတဲ့ဟိုတယ်တွေမှာတည်တံ့သတ်မှတ်ထားတဲ့နေရာတွေမှာလက်ပတ်နိုင်အောင်ဆိုတဲ့ဥစားမျိုးတွေပေါ့နော်။ဒါမျိုးတွေစီမံဆောင်ရွက်နေပြီးဖြစ်တဲ့အတွက်ကြောင့်လို့ဟိုဒါကတအားကြီးတော့အဝေးကြီးလို့တော့မထင်ပါဘူး။အဲဒီနှစ်ခီးသွွားရာသီမှာမမှီပြီးတန်အောင်မှာဟိုလာမယ့်နှစ်ခီးသွွားရာသီမှာတော့ပုံစံအစ်စ်လေးနဲ့ဒါခီးသွွားလုပ်ငန်းတွေပြန်စနိုင်မယ်လို့မျှော်လင့်ပါတယ
်။ကာယောဂါကူးစက်မှုတွေကြုံရခြင်းကဆလို့ပြီးပါခီးသွွားတွေနဲ့လေချောင်းခီးစဉ်တွေရန်နာထားသလိုပြည်တွင်းမှာလည်းသွာလာလှုပ်ရှားမှုတွေကန့်သတ်ထားတာကြောင့်ခီးသွွားလုပ်ငန်းမှာအခက်အခဲတွေကြုံနေရတာပါ။မန္တလေးတိုင်းမှာတော့ကာယောဂါကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်နေမည်ဖြတ်ကျော်ဝင်ထောက်ခံစာလိုအပ်နေပြီးအခုလိုကာလမှာတိုင်းတွင်းကခီးသွွားသူတွေလည်းမရှိဘူးလို့မန္တလေးတိုင်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးရီကပြောပါတယ
်လောလောဆယ်ကတော့မန္တလေးမှာက stay at home ဦးမျိုးနယ်ရှိတယ်ပေါ့နော်ကျန်တဲ့မျိုးနယ်တွေကလည်းရှိနေတော့ပြည်တွင်းခီးသွွားကူကအဆင်မပြေဘူးမန္တလေးကနေပြီးတော့ဟိုပြည်ဦးတွင်းသွားမယ်ဆိုလည်းရက်ွက်ဟိုနေထိုင်ကြောင်းထောက်ခံစာလိုတယ် stay at home ဖြစ်နေတဲ့မျိုးနယ်တွေကလည်းခီးကိုသွားလို့မရဆိုတော့လောလောဆယ်ကတော့ဘာမှကိုဟိုလုပ်မရဘူးပေါ့နော်အကုန်လုံးကလည်းပိတ်ထားပါတယ်ကျွန်တော်ဟိုတယ်လည်းပိတ်ထားတယ်ဆိုတော့လေ
မြန်မာနိုင်ငံမှာမကြသေးခင်လားတွေကစားလို့ကာယောဂါကူးစက်မှုတွေတကြောပြန်ကြုံခဲ့ရပြီးတဲ့နောက်ခီးသွွားတွေကြာရေပန်းစားတဲ့မန္တလေးတိုင်းအတွင်းကနေရာတွေမှာလည်းခီးသွွားတွေအသွားအလာမရှိတော့တော့ဖြစ်သွားတယ်လို့လည်းပြောပါတယ်ဒါပေမဲ့လည်းခီးသွွားလုပ်ငန်းတွေပြန်လည်ခွင့်ပြုတဲ့အချိန်မှာကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီပြန်လည်ပတ်နိုင်မယ်လို့ညွှန်လင်းချောင်းလည်းဦးမျိုးရီကပြောပါတယ်
ဒါတော့နိုင်ငံတော် policy ပေါ်မူတည်ရပါတော့ဟိုတဲ့ခီးဝင်းကြီးဌာနလည်း tourism guideline တွေခီးသွွား guideline တွေပြီးတယ်အဲ့တိုင်းကျွန်တော်တို့ကလုပ်မှာပဲဘာမှကြိုးပြင်းလို့လည်းမရဘူးကြိုးလို့လည်းမရဘူးမရဘူးဆိုတာကဘာလို့လဲဆိုတော့ profit margin လည်းမသိသလိုဖြတ်သိမ်းသွားတဲ့ community ကလည်းရှိတယ်ပေါ့နော်ကျွန်တော်တို့ကအခုကတော့စောင့်ကြည့်နေတယ်အဲနိုင်ငံတော်ကခီးသွွားရာသီပြန်ပွင့်ပြီးအဲဒီ covid ကို new normal နဲ့သွားလို့ရပြီပေါ့နော်တမျိုးနဲ့တမျိုးနဲ့တတိုင်းနဲ့တတိုင်းသွားလို့ရပြီဆိုရင်တော့ကျွန်တော်တို့မှာ tourism guideline ရှိပြီးသားလေအဲ့ဒီ guideline နဲ့ကျွန်တော်တို့လောက်အောင်လောက်အောင်ပါပေါ့နော်
ကိုဗစ်အလွန်ကာလမှာတော့လူများစုသွားလေးရှိတဲ့လူထုတက်တဲ့ခီးစင်တွေထက်သဘာဝပတ်ဝန်းကျင်နဲ့နှိစက်တဲ့ဒေသအသစ်တွေကိုခီးသွားတွေအနေနဲ့ရွေးချယ်မယ်လို့ခီးသွားလုပ်ငန်းကျွမ်းကျင်သူတွေကမှန်းဆထားပါတယ်မြန်မာနိုင်ငံအနေနဲ့အဲ့ဒီလိုဘေးကင်းလုံခြုံတဲ့ခီးစင်ဒေသတွေတွေပေါ်လာဖို့ကိုတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ရမှာဖြစ်တယ်လို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းကမ္ဘာခီးသွားလုပ်ငန်းတွေမိန့်ခွန်းမှာပြောထားပါတယ်။ပြည်တွင်းမှာတော့ကိုဗစ်ကာယောဂါထိန်းချုပ်ကာကွယ်နိုင်မှုအပန်းဖြေခီးစင်တွေအတွက်ပြည်ဝင်ဝင်ရဆိုင်ထားပြီးပုံမှန်ပြည့်စွဲပေးနေတဲ့ပူးဆောင်ရေးလေယာဉ်ပြန်သန်းမှုတွေကိုလည်းအခုအောက်တိုဘာလကုန်ပိုင်းထိယာယီရနာထားပါလိမ့်ရှင်။ရှမာကာရိုစုစုပါရန်ကုန်မြို့ကနေဒီသတင်းကိုပေးပို့ထားတာပါ။
ဒီကရုံးကဖြစ်စမှုတွေအချိန်ဝတ်ထလာနေတာကြောင့်နိုင်ငံသားကလူသမားတွေကိုခေါ်ယူနေတဲ့ကာလမှာတရားဝင်လူသမားအေဂျင်စီတွေနဲ့ဆက်သွယ်ဆောင်ရွက်ဖို့ထိုင်းလူသမားဝင်ကြီးကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်။ဒီမှာကမအေးအေးမှာပါ။ကရုံးကကာလဆက်သွယ်ထိတွေ့မှုတွေရှော့ပေါ်လာနေတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်ပြည်ပကလူသမားတွေခေါ်ယူနေခြင်းမှာအလိမ်ညာမခံရအောင်သတိပြုကြဖို့ထိုင်းလူသမားဝင်ကြီးကတတိပေးလိုက်တာပါ။ဒါမှမဟုတ်အပါအဝင်မြန်မြန်လေးဒီမှာပါအစိုးရကတရားဝင်ဆွေးနွေးထားတဲ့အလုပ်ကုမ္ပဏီ150ကျော်ရှိကြောင်းကိုလည်းထိုင်းဥက္ကမဝန်ကြီးနိုင်စုချက်ချုပ်ကလေးကဘူဝါရစီတီဝဲပြည်နယ်နောက်ဆရာမင်းကြီးကဘင်းတော့ဒီကိုကြွဆွလိုက်တာပါထိုင်းနိုင်ငံမှာကိုဗစ်ထိန်းချုပ်နိုင်ပြီးနိုင်ငံသားလူသမားတွေကိုခေါ်ယူနေတဲ့ကာလမှာကွဲပြားမှုတွေနေနေမှုတွေအများအပြားဖြစ်ပေါ်နေပါတယ်အလုပ်ကုမ္ပဏီအေဂျင်စီတွေကလည်းအလုပ်ကုမ္ပဏီတွေကမိကောက်ခံမှုတွေအများအပြားဖြစ်ပေါ်နေပါတယ်အဲ့ဒီအတွက်ထိုင်းမှာအလုပ်လုပ်ကြတဲ့အလုပ်သမားတွေအနေနဲ့အလုပ်ရှင်တွေကိုယ်တိုင်အလုပ်သမားတွေကိုယ်တိုင်တရားဝင်အထောက်အထားတွေကိုကိုယ်တိုင်လုပ်ကြဖို့တရားဝင်ဆင်ထားတဲ့အေဂျင်စီတွေနဲ့ကအလုပ်လုပ်ကြဖို့တကယ်လို့တရားမဝင်ဆက်သွယ်ပြီးအလုပ်လုပ်နေရင်လည်းအရေးယူခံရမယ်ဆိုပြီးထိုင်းသမားဝင်ကြီးကထိုင်းကလည်းပြောဆိုသွားတာပါပြီးခဲ့တဲ့သတင်းစာဘတ်တော်ကလည်းမြန်မာလူသမားတွေပေါ်ငွေလိမ်လည်မှုနဲ့တိုက်ခိုက်ခဲ့တာကြောင့်ထိုင်းနိုင်ငံအလဲပိုင်းသမောပရာတန်ဖီယန်အကျိုးဆောင်ကော်မတီတစ်ခုကိုအာဏာပိုင်တွေကဝင်ရောက်စီးနင်းခဲ့ပါတယ်မြန်မာလူသမား900ကျော်ကိုလိမ်လည်မှုကြောင့်စမ်းသပ်ရေးလူမှုတွေဖြစ်ခဲ့ပြီးတဲ့နောက်လူသမားဝင်ကြီးကသတိပေးခဲ့တာလို့လည်း AAC လူသမားကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါရယ်
။အခုကိုကျွန်တော်တို့ဘတ်1,000နဲ့1,500ဆိုတင်ကောက်ခံပြီးတော့သူကတချို့ကဗီဇာတော့ပဲပေးသေးတယ်။ဥပမာလုံးမပေးဘူး။တချို့ကဗီဇာဥပမာဘာမှမလုပ်သေးဘူး။အဲ့ဒီနေ့လုံးကြတာပေါ့နော်။
ထိုင်းလူသမားဝင်ကြီးကတော့အခုလိုလိမ်လည်မှုတွေလုပ်နေတဲ့ပွဲစားတွေအနေနဲ့အရေးယူခံရမယ်ဆိုရင်ထောင်နဲ့3ရက်ကနေ10ရက်ထိအရေးယူခံရမှာဖြစ်သလိုငွေရန်ကလည်းဘတ်အွေ6ဘိန်းကနေ3ဘိန်းထိရန်ငွေရနိုင်တဲ့ဥပဒေရှိတယ်လို့လည်းသတိပေးခဲ့ပါတယ်။မြန်မာနိုင်ငံသားအများစုပါဝင်ထိုင်းနိုင်ငံမှာပွဲစားတွေနဲ့ဗီဇာတန်အကျူတွေနဲ့ဆန်းသည့်သူနိုင်ငံသားအလုပ်သမားပေါင်း1,480ဦးကိုလည်းငွေရပြန်ပို့ခဲ့တယ်လို့လည်းတောဆိုထားပါတယ်ရှင်။ဒီမှာမအေးမှာခန့်ညမာနဲ့သက်ကနေသတင်းပေးပို့နေတာပ
ါ။ Rajnatha Buselapi ကဗမီယာရီရဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါ။မူရင်းအဘော်မူရင်းအသုံးနှုန်းအတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စင်တာပါ။ဒီကဘဝကျင်းပမဲ့အချိန်မြန်မာနိုင်ငံရဲ့မဆွမှုဘူးတူတက်မှုကိုကိုဗစ်ကာယောဂါကဟန်တာနေခြင်းဆိုရဲဂန်စင်နဲ့ဒေးဗစ်ပီယယ်ဆင်နဲ့အန်ဒရူးနေရှာဆင်တို့ရေးတဲ့ဆောင်းပါးကိုလော့စ်အန်ဂျလိစ်တိုင်းစ်မှာဖော်ပါရယ်2015ရွေးကောက်ပွဲကအတ္တဆရာတွေဖြစ်ခဲ့ပေမဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲကာလမှာတော့ကာယောဂါကလည်းဖွံ့ဖြိုးတိုးတက်မှုကိုအဟန်တာပြုနေလေတော့စိတ်ပျက်ဆရာတွေမရေရာမှုတွေပေါ်ထွက်လာတယ်လို့ဆိုပါရယ်မဲဆွယ်မှုမီဒီယာစောင့်ကြည့်လေ့လာရေးတွေအပေါ်လုံခြုံရေးအကြောင်းပြပြီးတမ်းမြစ်လာတဲ့အတွက်လဲရွေးကောက်ပွဲဟာမျှတပါမလားဆိုရက်သံစရာတွေပေါ်ထွက်စေတယ်။ဟိုတုန်းကဒေါန်ဆန်းစုကြည်ပြေးခဲ့တဲ့ကတိတွေကိုလည်းအစိုးရကအကောင့်ထဲမဖော်နိုင်။တိုင်းရင်းသားတွေရဲ့အရေးကိုလည်းလေးလူစုထားတာမျိုးတွေမကြာခဏတွေးလာခဲ့ရတယ်လို့ဆိုပါတယ်။လွတ်လပ်မှုရှိရလားလို့ဝေဖန်ခံနေရတဲ့ရွေးကောက်ပွဲကော်မရှင်ကလည်းလူပေါင်း1.6 သန်းကိုဆန္ဒမဲပြည်ပန်တွင်ဆုံဆုံစီမဲ့တိုင်းရင်းသားဒေသတို့ရွေးကောက်ပွဲဖျက်သိမ်းမှုကြောင့်လည်းရင်စစ်ပြစ်ပခါရှိနေတဲ့ဒေသတွေမှာတင်းမာမှုကပုံများလာခဲ့တယ်လို့ဆိုထားပါတယ်။လူလာပြည်တရားမျှတမှာမဟုတ်ဘူး။ဒီတိုင်းပြည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်ငံညီညာရေးတည်ဆောက်မှုနဲ့ဒီမိုကရေစီကိုဆန့်ကျင်ထားတာဖြစ်တယ်။တိုင်းရင်းသားတွေအတွက်ဘာမှအကျိုးမထူဘူးလို့တရင်ရေးတကြွလှူရှားသူတူပြောကြောင်းကိုကဖော်ပြပါတယ်။ကာယောဂါရောက်စီးပွားရေးထိခိုက်လာတော့အရင်ကတည်းကရှိလာခဲ့တဲ့စင်ရဲချမ်းသာကွာဟမှုကပုံမနဲ့ဆိုင်လာပြီးတန်တန်ချီရဲ့ပြည်သူတွေငပ်ပြတ်မဲ့အခြေအနေတွေကြုံနေရတယ်။ရိုဟင်ဂျာပြဿနာကြောင့်ပြည်ရင်းနှီးမြှုပ်နှံမှုတွေကလည်း ရပ်တန့်နေတယ်လို့ဖော်ပြထားပါတယ်။ကေယောကအရင်ကတည်းကအစင်းရလာတဲ့အတွက်အတိုက်ခံပါတီတချို့ကရွေးကောက်ပွဲရွှေဆိုင်ဖို့တောင်းဆိုပေမဲ့ဒေါ်ဆန်းစုကြည်ကတော့ပယ်ချခဲ့တယ်လို့ဤသားထားပါတယ်။ဆက်လက်ပြီးပြောပြခြင်းနဲ့ဆမ်ဝတ်ဘုတ်ကတော့နှိစက်ညှင်းပန်းခံရမှုမှဒီကေယောကသူ့ဆိုရကောင်းစင်နဲ့ဤသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်။ hir.harvard.edu မှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်ကိုထွက်ပြစ်လာရတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အခြေအနေမကြသေးမီကာလအထိရောစာနာမှုအထောက်ပံ့တွေကြောင့်တည်ငြိမ်သလိုစတင်ပြီးရှိလာခဲ့ပေမဲ့မုတ်သုံမုန်တိုင်းတွေရဲ့အန္တရာယ်ကိုရင်ဆိုင်နေရဆဲဖြစ်ပြီးအခုခါကိုဗစ်ကာယောဂါကူးစက်လာမဲ့အန္တရာယ်ကပိုမိုဆိုးရင်နေရတယ်လို့ဆိုပါတယ်ရိုဟင်ညာ63,000နီးပါးရှိနေတဲ့ကုတုပလောင်ဘလူးခါလိစခန်းဟာတစ်ဒူယံဗီရာမှာလူပေါင်း 46,000 နေထိုင်နေရတဲ့အတွက်ကြောင့်ကမ္ဘာပေါ်မှာလူရေစိတ်ကြီးစားအများဆုံးနေရာဖြစ်နေပြီးအမရေးဆောင်ဆောင်မှုအကန့်အသတ်ရှိတဲ့အတွက်လဲကိုဗစ်ပြဿနာကြောင့်ပိုပြီးတော့အခက်အခဲကြုံနိုင်တယ်ကုဆက်သစ်ဆုံးမှုတွေမြင့်မားလာနိုင်တယ်လို့ဖော်ပြထားပါတယ်ဒီဒုက္ခတွေကမြို့တုံးဆက်ဖြတ်ခံရမဲ့အန္တရာယ်ကလွတ်မြောက်လာပြီလို့ထင်ရပေမဲ့အခုခါကိုဗစ်ကာယောဂါအန္တရာယ်အတွက်အကာအကွယ်မဲ့နေပြန်ပါတယ်2019မှာသူတို့ကိုဘင်္ဂလားဒေ့ရှ်ကကျူစွာခဲ့ပေမဲ့အခုတော့ဒေသခံတွေနဲ့လည်းတင်းမာမှုတွေရှိလာနေပြီလို့ဆိုထားပါတယ် WHO နဲ့ NGO တွေကဒုက္ခသည်တွေကိုကာယောဂါဆိုင်ရာပြင်ဆင်မှုနဲ့ပညာပေးမှုတွေမယမနာလှုပ်ဆောင်နေရတဲ့အတွက်သခန်းတွင်ကူးစက်မှုတချို့ရှိနေသည့်တိုင်အောင်သူတို့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေဟာထိရောက်နေစေဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျမခင်ပြူတွေးကတင်ဆက်ပေးပါမယ်အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲမကြခင်ကျင်းပဖို့ရှိနေချိန်မှာပဲအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲတွေလည်းပြန်ပေါ်လာပါတယ်အထူးသဖြင့်ကွယ်လွန်သွားတဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာ Conservative တရားသူကြီးတယောက်ကိုရွေးကောက်ပွဲမတိုင်ခင်မှာအစာထိုးခံအပ်ဖို့သမ္မတ Donald Trump နဲ့ Republican အထက်လွှတ်တော်အမတ်တွေကအပူတပြင်းကြိုးစားနေချိန်မှာဒီပေါ်ကန့်ကွက်သူနဲ့ထောက်ခံသူတွေအမျိုးမျိုးရှိလာပြီးတော့ဒီထဲမှာအမျိုးသမီးမဲဆန္ဒရှင်တွေကလည်းသူတို့ရဲ့အမြင်တွေကိုထုတ်ပေါ်လာကြတာပါပြီးခဲ့တဲ့စနေနေ့တုန်းကတော့Washington DC မြို့တော်အပါအဝင်နိုင်ငံတော်ကမြို့ကြီးအတော်များများမှာအမျိုးသမီးရဲတက်ကြွလှုပ်ရှားသူတွေတောင်းနေချီစုဝေးချီတဲ့ဆန္ဒပြခဲ့ကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေစဲမှုလူစုလူဝေးရှောင်ရှားဖို့တတိပေးချက်တွေရှိနေတဲ့ကြားမှာပဲအမျိုးသမီးတွေအခုလိုလမ်းမရီပေါ်ထွက်ဆန္ဒပြလာကြတာဘာကြောင့်မလဲသူတို့မှာဘယ်လိုစိုးရိမ်ချက်တွေရှိနေပါလဲသူတို့ဘာတွေတောင်းဆိုနေကြတယ်ဆိုတာတွေကိုဒီသတင်းပေးအမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါရရှင်မြို့တော်ဝါရှင်တန်ဒီစီမှာယူသမီးရဲတက်ကြွလှုပ်ရှားသူတွေဆန္ဒပြနေကြတဲ့အတန်းတွေပါအမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်နဲ့တရားဝင်စတင်တာဝန်ထမ်းခဲ့တဲ့2019ခုနှစ်ကစလို့ #MeToo အမျိုးသမီးရေးလှုပ်ရှားမှုအပါအဝင်အမျိုးသမီးချစ်တဲ့ပွဲတွေနဲ့အခွင့်အရေးလှုပ်ရှားမှုတွေနှစ်စဉ်အချိန်ဟုန်နဲ့ရှိလာခဲ့တာပါဒီနှစ်2020ပြည့်နှစ်အတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အရင်နှစ်တွေတုန်းကလိုအမျိုးသမီးတွေတိတ်နေချီစုဝေးတာမျိုးမရှိခဲ့ပေမဲ့လို့ပြီးခဲ့တဲ့စနေနေ့တုန်းကမြို့တော်ဝါရှင်တန်အပါအဝင်နိုင်ငံတော်ကမြို့ကြီးတွေမှာအမျိုးသမီးတောင်းနေချီပါဝင်တဲ့ချစ်တဲ့ပွဲတွေကိုတပြိုင်တည်းကျင်းပခဲ့ကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကလည်းဆက်ပြီးတော့များနေသေးတဲ့အချိန်မှာအမျိုးသမီးတွေပါကြအခုလိုဆန္ဒပြနေကြတာပါလေ ဝါရှင်တန်မြို့တော်အမျိုးသမီးချစ်တက်ပွဲကအမျိုးသမီးတချို့ရဲ့အသံတွေကိုနားထောင်ကြည့်အောင်ပါရှင
်။ And I'm scared. I'm scared for my future grandchildren, my future nieces and nephews.
ကျွန်မပါတယ်။ကျွန်မရဲ့အနာဂတ်မျိုးတူတူမတွေအတွက်စိတ်ပူပါတယ်။ဒီအတွက်ကျွန်မသိတာကတော့ကျွန်မတို့ရဲ့အသံတွေကိုအများသိအောင်လုပ်ရမယ်ဆိုတာပါ
။ We just wanted to be a part of this national movement.
မျိုးသားရေးလှုပ်ရှားမှုဒီမှာကျမတို့လည်းပါဝင်ခြင်းပါတယ်။ဒါကအမျိုးသမီးတွေအတွက်တင်မဟုတ်ပါဘူး။လူသားတွေရဲ့သမိုင်းမှာအရေးကြီးတဲ့ခုလိုမျိုးရွေးကောက်ပွဲအချိန်မျိုးမှာအပြောင်းလဲတွေကိုယ့်ရဲ့ဆန္ဒတွေကိုဖော်ထုတ်ရပါမယ်။ကျမတို့ရဲ့အတန်တွေကိုကြားအောင်လုပ်ရပါမယ
်။ There are a lot of things that I can't change in politics.But my voice is not one of them and
နိုင်ငံရေးမှာအပြောင်းလဲပြန်ကျမမလုပ်နိုင်တာပြီးအများကြီးပါဒါပေမဲ့အခုသူတို့လုပ်နေတာကတော့ကျမရဲ့စံထမဟုတ်ပါဘူးဒါကိုသိစေဖို့နဲ့တရားရုံးချုပ်တရားသူကြီးနေရအစိုးပြထားသူဟာကျမရဲ့သားသမီးတွေနဲ့သူတို့ရဲ့အနာဂတ်အပေါ်တည်ရောက်မှုတွေဖြစ်လာနိုင်တာမို့အပြောင်းအလဲအတွက်အထီရောက်ဆုံးကအခုလိုဆန္ဒပြတာလို့ယုံကြည်ပြီးရောက်လာခဲ့တာပါ
I hope that more people really listen to what's going on in our country and find out the facts. ဒီမှာဒီမှာဘာလို့ဖြစ်နေလဲဆိုတာကို
လူတွေအခုထက်ပိုပြီးနားထောင်လာဖို့ကျွန်မမျှော်လင့်ပါတယ်။မဲသွားမပေးခင်မှာအခြေအနေတွေကိုနားလည်အောင်လုပ်ပြီးနိုဝင်ဘာရွေးကောက်ပွဲအတွက်မဲပေးကြပါ။မဖြစ်မနေမဲပေးကြပါ။မဲပေးပါ၊မဲပေးပါ၊မဲပေးပါလို့ပြောချင်ပါတယ်။
ကျားတော့ပြီးခဲ့တဲ့စနေနေ့ကဝါရှင်တန်မြို့တော်မှာကျင်းပခဲ့တဲ့အမျိုးသမီးချစ်တက်ပွဲမှာပါဝင်ဆန္ဒပြခဲ့ကြသူတချို့ပြောသွားတဲ့အသံတွေပါဒီမတိုင်ခင်ရက်ပိုင်းတွေကလေးကလည်းကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာ Conservative တရားသူကြီး Amy Coney Barrett ကိုတမန်တော်နဲ့ Trump နဲ့ Republican အထက်လွှတ်တော်အမတ်တွေကအပူတပင်းခန့်အပ်ဖို့ကြိုးစားနေတဲ့အပေါ်မှာအမျိုးသမီးခွင့်ရလှရှားသူတွေကန့်ကွက်ဆန္ဒပြနေကြတာပါအဆိုပြုခံထားရတဲ့တရားသူကြီး Barrett နဲ့ပတ်သက်လို့အမျိုးသမီးတွေကြားမှာဘယ်လိုစိုးရိမ်မှုတွေရှိနေတာပါလဲ။ဟောင်ဝိုင်းအခြေစား Asia Pacific Center for Security Studies လုံခြုံရေးဘာသာရေးဆိုင်ရာ Asia Pacific Center ကပေါမော့ခဒေါ်မီမီဝင်းဘတ်ကအခုလိုရှင်းပြပါဗျ
။ Ginsburg ရဲ့နေရာမှာနောက်တစ်ယောက်ခန့်ဖို့ပေါ့နော်။သူတို့ဆိုရွေးချယ်တဲ့အခါမှာဒီနောက်ထပ်အစ်စ် Amy Coney Barrett ဆိုတဲ့တရားသူကြီးကိုအမျိုးသမီးတွေကတုံတောင်မကြိုက်ကြဘူး။ဘာလို့လဲဆိုတော့သူတို့ထင်တာကပေါ့နော်ဒီတရားသူကြီးကပေါ့နော်ရှေးရိုးဆွဲတယ်ရှေးဆန်တယ်နောက်ပြီးတော့သူ့ရဲ့ legal philosophy ပေါ့နော်တရားဥပဒေဆိုင်ရာသဘောတရားခံယူချက်အယူအဆအတွေးအမြင်အားတဲ့အရန်ရှေးရိုးဆွဲတယ်တဲ့ဘာလို့ဆိုသူ့ရဲ့အရင်တုန်းကရေးထားတဲ့ဟို legal opinion တွေပေါ့နော်ဆောင်းပါးတွေနောက်ပြီးတော့သူဆုံးဖြတ်ချက်ချတဲ့အခါမှာရေးရတဲ့စာပေတွေမှာကြည့်လိုက်လို့ရှိရင်တဲ့သူကဖွဲ့စည်းပုံအခြေခံဥပဒေ1989ကလုတ်ထားတဲ့နေရာနဲ့ပတ်သက်ပြီးတော့သူကပြန်ပြီးတော့ဒီဥစ္စာအတိတ်ပဲကြောက်ယူတာပေါ့နော်ခေတ်နောက်ပြန်ဆွဲတယ်ဆိုတော့နော်အဲ့ဒီအချိန်မှာဆိုလို့ရှိရင်အမျိုးသမီးမှာကဘာမှအခွင့်အရေးတန်းလို့မရှိဘူးအဲ့ဒီအချိန်မှာဆိုရင် American အမျိုးသမီးတွေကရွေးကောက်ပွဲမှာမဲပေးခွင့်မရှိဘူးနောက်ပြီးတော့သူတို့မှပိုင်ဆိုင်ခွင့်ပေါ့နော်အင်ညာတွေလဲလဲရတယ်အဲ့လိုမျိုးတွေပိုင်ဆိုင်ခွင့်တွေလုံးဝမရှိဘူးဆိုတော့ဒီလိုမျိုးရှေးရွှဲနေတဲ့တရားသူကြီးဝင်လာလို့ရှိရင်ဒီအမျိုးသမီးတွေအရန်စိတ်ပူတာကသူတို့ရဲ့အခွင့်အရေးတွေတန်းတူအခွင့်အရေးတွေရှော့ရော့သွားမယ်လို့သူတို့ထင်လို့အဲ့ဒါကြောင့်မလို့သူတို့ဒီဥစ္စာကိုဆန္ဒတွေပြနေတာပါ
ပြည်ကစက်တင်ဘာလ18ရက်နေ့ကကင်ဆာရောဂါနဲ့ကွယ်လွန်သွားတဲ့တရားရုံးချုပ်တရားသူကြီး Ginsburg ကတော့ကျားမတန်းတူညီမျှရေးအတွက်အပြောင်းလဲတွေကြီးကြီးမားမားဖြစ်လာအောင်ကြိုးပမ်းခဲ့တဲ့အထင်ကရအမျိုးသမီးတစ်ယောက်ဖြစ်ပါတယ်။တနိုင်ငံလုံးကလေးစားအသိမဲ့ပြူရတဲ့တရားရုံးချုပ်တရားသူကြီးတစ်ယောက်ပါ။သူကွယ်လွန်သွားတဲ့အတွက်သူ့ရဲ့နေရာမှာတရားသူကြီးအစ်စ်အစားထိုးဖို့ကိစ္စကလက်ရှိရွေးကောက်ပွဲကာလအမေရိကန်နိုင်ငံရေးမှာတော့အရေးကြီးကိစ္စတစ်ခုဖြစ်လာပါတယ်။တရားသူကြီးကိုဦးရှိတဲ့နိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်မှာတမန်ထရမ့်အဆိုပြုထားတဲ့တရားသူကြီးဘက်ရက်ကိုအထက်လွှတ်တော်ကသာအတည်ပြုလိုက်မယ်ဆိုရင်တရားရုံးချုပ်မှာတမန်ရွေးချ Conservative တရားသူကြီး6ယောက်ထိတိုးလာမှာဖြစ်ပြီးတိုးတက်တဲ့အမြင်ရှိတဲ့ Liberal တရားသူကြီးတွေကတော့3ဦးပဲကျန်တော့မှာပါဒီလိုသာဖြစ်လာရင်တော့တရားရုံးချုပ်မှာငင်းပွားမှုတွေရှိနေတဲ့သတိသားဖျက်ချခွင့်တနက်လက်နယ်ပိုင်ဆိုင်ခွင့်နဲ့အမျိုးသားကျန်းမာရေးစောင့်ရှောက်မှုစနစ်လိုဥပဒေဆိုင်ရာဆုံးဖြတ်ရမယ့်ကိစ္စရပ်တွေမှာConservative တွေကအသာစီးရပြီးဆယ်စုနှစ်တွေနဲ့ချီပြည်သူတွေအပေါ်မှာတက်ရောက်မှုတွေရှိလာနိုင်တယ်လို့ဆိုရင်သူတွေကပြောနေကြတာပါ။ဒါကြောင့်လေတရားသူကြီး Barrett ကိုတရားရုံးချုပ်တရားသူကြီးအဖြစ်နဲ့အတည်ပြုသင့်မသင့် မင်းမြန်ကြားနာခဲ့ကြတဲ့အထက်လွှတ်တော်တရားရေးကော်မတီကြားနာပွဲမှာလည်းလွှတ်တော်အမတ်တွေကဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့တရားသူကြီးဘဲရက်ရဲ့အယူအဆကိုဝန်ဝင်မင်းမြန်ခဲ့ကြပါတယ်ဒါပေမဲ့ Barrett ကတော့ဒီလိုမိန့်ခွန်းကြော်မများကိုတိုက်ရိုက်ဖြေကြားသွားတာမျိုးမဟုတ်ခဲ့ပဲသူအနေနဲ့အမှုခင်းတွေကိုဆုံးဖြတ်တဲ့နေရာမှာပုဂ္ဂိုလ်ရင်းနဲ့ဘာသာရေးအယူအဆလွှမ်းမိုးမှုမပါဘဲနဲ့ဆုံးဖြတ်သွားမှာဖြစ်တဲ့ဥပဒေကြောင့်ရတာလိုက်နာဆုံးဖြတ်သွားမှာဖြစ်ပါတယ်လို့သာဖြေကြားခဲ့ပါတယ
် I chose to accept the nomination because I believe deeply in the rule of law and the place
တရားရုံးချုပ်တရားသူကြီးဖြစ်အဆိုပြုတာကိုကျွန်မလက်ခံဖို့ဆုံးဖြတ်ခဲ့တယ်ဆိုတာတရားဥပဒေစိုးမိုးရေးကိုအခိုင်အမာယုံကြည်လို့ကျွန်မတို့နိုင်ငံတော်တရားရုံးချုပ်ရဲ့အခမ်းကဏ္ဍကိုယုံကြည်လို့ပါပဲနောက်ခံဘဝမှာအခြေအနေပုံစံဘယ်လိုပဲရှိပါစေကျွန်မတို့အမေရိကန်ပြည်သူအလုံးဟာဖွဲ့စည်းပုံနဲ့ဥပဒေတွေမှာပြဋ္ဌာန်းထားတဲ့အတိတ်ပဲဖွင့်ဆိုချက်အတိုင်းတရားလွတ်လပ်တဲ့တရားရုံးချုပ်တရားရှိတဲ့လို့ကျွန်မယုံကြည်ပါတယ်
အယူခံတရားရုံးတရားသူကြီးတယောက်ဖြစ်တဲ့ Barrett ကိုအထက်လွှတ်တော်တရားရေးကော်မတီမှာကြာသာပြင်းနေတော့ကပဲမဲခွဲအတီပြုလိုက်ပြီးမို့နောက်တစ်ဆင့်အထက်လွှတ်တော်တစ်ခုလုံးမှာရှေ့သတင်းပတ်ထဲမဲခွဲဆုံးဖြတ်ပြီးရင်တော့ရွေးကောက်ပွဲမတန်ခင်ရက်ပိုင်းအတွင်းမှာပဲတရားရုံးချုပ်တရားသူကြီးတစ်ဖြစ်လာနိုင်ပွဲရှိပါတယ်။ပမော့ခဒေါ်မီမီဝင်းဘတ်ကတော့ခိုင်မာတဲ့ဒီမိုကရေစီစနစ်တရရှိထားတဲ့တိုင်းပြည်တစ်ခုမှာတရားရုံးချုပ်ဟာပြည်သူတွေရဲ့ဆန္ဒနဲ့အများကြီးကင်းကွာနေလို့မရဘူးလို့ပြောပါတယ်။
ဥပဒေဆိုင်ရာကျွမ်းကျင်ပညာရှင်တွေကပြောတာကတော့ Supreme Court ရဲ့ opinion ကပေါ့နော် society ရဲ့ opinion နဲ့တိတ်ပြီးတော့အရန်ပြီးတော့ပြောင်းပြန်ဖြစ်နေလို့မရဘူးတဲ့ဆိုအဲ့ဒီဥစ္စာလည်းသူတို့ consideration လုပ်လိမ့်မယ်တကယ်လုပ်တဲ့အခါမှာတကယ်ကြီးရဆိုပါတော့ the လူကအများစုကခက်ဆန်နေခက်မိတယ်အရှိကိုရောက်နေပြီဥပဒေဆိုင်ရာ you know institution တွေကအနောက်ဘက်ကိုရောက်နေတယ်ဆိုလို့ရှိရင်အဲ့ဒီဥစ္စာကလည်းသူတို့ပြန်ပြီးတော့စဉ်းစားရသေးတာပေါ့ပြန်ပြီးတော့ညှိနှိုင်းရတယ်လို့ပြောတယ်ဆိုတော့အားလုံးခြုံပြီးတော့ပြောလိုက်လို့ရှိလို့ရှိရင်တော့ဒီဥစ္စာကိုပြန်ပြီးတော့နောက်ဆုတ်ဖို့ပြန်ပြီးတော့ရှေ့ရှေ့တုန်းကဥစ္စာတွေပြန်ပြီးတော့ပြန်သွားဖို့အတွက်ကတုံတောင်တော့လွယ်တဲ့ဥစ္စာမဟုတ်ဘူ
းဘယ်လိုပဲဖြစ်ဖြစ်ဆန္ဒပြအမျိုးသမီးတွေကတော့ဒီမိုကရေစီအခွင့်အရေးနဲ့အညီသူတို့လိုလားတဲ့အပြောင်းလဲအတွက်သူတို့ရဲ့အကြံတွေကိုငြင်းငြင်းချမ်းချမ်းဖော်ထုတ်ဆန္ဒပြနေကြတာပါအခုလိုရွေးကောက်ပွဲနီးကပ်လာချိန်မှာဖဲဆန်နာရှင်ပြည်သူတွေအနေနဲ့ကိုလိုလားတဲ့အပြောင်းနဲ့အတွက်ကိုကြိုက်နှစ်သက်တဲ့ခေါင်းဆောင်ကိုတင်ပြောင်းနိုင်ဖို့ကိုယ့်ရဲ့စန္ဒမဲကအရေးကြီးတယ်ဆိုတာကိုဒီအမျိုးသမီးချီတက်ပွဲတွေကတစ်ဖက်တစ်လမ်းကနေစော်အော်ရရောက်တယ်ဆိုတာကိုတင်ပြရင်းနေပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ဗျာပါရှင်
ဘတ်တူတာဆွန်လင်အမေရိကန်တခွင်အစီအစဉ်မှာချီကာဂိုမြို့ကအမှုရင်ဆိုင်နေရာဆဲအကျဉ်းသားတွေကြိုတင်မဲပေးကြတာနဲ့ဒီလိုမဲပေးခွင့်မရကြသူတွေအကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာမချလင်းဂျပန်နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာစာရိုက်ကနေမဲပေးတဲ့စနစ်နဲ့ပတ်သက်လို့ကြဲကြဲပြန့်ပြန့်ငင်းခုန်နေချိန်မှာပဲချီကာဂိုထောင်မှာအမှုရင်ဆိုင်နေရာဆဲအကျဉ်းသားတွေအနေနဲ့ရွေးကောက်ပွဲမှာကြိုတင်မဲပေးဖို့အခွင့်အရေးရလာပါတယ်ခုတ်ခရိုင်အချင်းထောင်မှာကြိုတင်မဲပေးလို့ရမှာဖြစ်ပြီးအမှုရင်ဆိုင်နေရတဲ့အချင်းသား2000လောက်ဟာမဲပေးမယ်လို့ခန့်မှန်းထားပါတယ်ပုံမှန်တိုင်းဆိုရင်အချင်းထောင်ကနေမဲပေးသူ4500ပဲရှိခဲ့ရတာကနေအခုအခါမှာအတော်လေးများလာတာပါအချင်းသားတူကသူမဲပေးခွင့်ရတာနဲ့ပတ်သက်လို့အခုလိုပြောရတယ်
It's great like I say I'm able to voice my opinion and let everyone know that we're still
အခုလိုကိုကြိုက်တဲ့သူကိုမဲပေးခွင့်ရခဲ့တယ်လို့ကျွန်တော်တို့ဟာလည်းတခြားသူတွေလိုလူသားတွေဖြစ်တယ်ဆိုတာကိုအားလုံးကိုအသိပေးနိုင်လိုက်တာအတွက်အတော်လေးဝမ်းသာမိပါတယ်လူမှုအတိုင်းဝိုင်းတွင်နေထိုင်ကြတဲ့အခါတခြားသူတွေလိုပါပဲကျွန်တော်တို့လည်းကိုယ့်အခက်ခဲကိုဖြေရှင်းကြရတာပ
ါအချင်းသားတွေအနေနဲ့မဲပလို့ပေးရမယ်ဆိုတာကိုနားလည်ဖို့လဲအချင်းတော်တာဝန်ရှိသူတွေကတေချာရှင်းပြထားပါရယ်အမေရိကန်သမ္မတကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ကြတဲ့ပနာမရွေးကောက်ပွဲကျင်းပရာဒီမတ်လလောက်တုန်းကလည်းထောင်ထဲမှာမဲယုံဖွင့်လှစ်ခဲ့သေးတယ်လို့နိုဝင်ဘာ3ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲအတွက်လည်းကာယောဂကာလဖြစ်တာကြောင့်ကြိုတင်မဲယုံထောင်ထဲမှာဖွင့်လှစ်ခဲ့ပါရယ်အမှုရင်ဆိုင်ရသူတွေအနေနဲ့မဲပေးနိုင်မဲ့ဥပဒေကိုလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကပြဋ္ဌာန်းခဲ့တာကြောင့်အခုလိုမဲပေးနိုင်ကြတာပါအချင်းချနေသူတွေမဲပေးခွင့်ရရေးလို့ရှားသူတွေကတော့ချီကာဂိုကအချင်းထောင်မှာမဲပေးခွင့်ရတဲ့ပတ်သက်လို့တိုးတက်မှုလက္ခဏာတည်းရဲ့အဖြစ်မြင်ကြပြီးအမေရိကန်ပြည်ထောင်စုတလောမှာလည်းအခုလိုမဲပေးခွင့်ရဖို့လိုလားနေတာပါအချင်းသားတူက
No I was not I was first time learning about it so
အခုလိုမဲပေးလို့ရတယ်ဆိုတာကိုပထမဦးဆုံးသိလိုက်ရတာပါ ပထမဦးဆုံးမဲပေးသူတွေထဲမှာပါဝင်ခွင့်ရတဲ့အတွက်လည်းအတော်လေးဝမ်းသာမိပါတယ်
။အမေရိကန်ပြည်ထောင်စုမှာပြည်ထောင်ချမှတ်ခံထားတဲ့ရာဇဝတ်အကျဉ်းသားတွေဒါမှမဟုတ်ပေးစရာဒဏ်ကြေးငွေမပေးဆောင်သူတွေဟာမဲပေးခွင့်မရကြပါဘူး။ဒါကြောင့်လူပေါင်း5သန်းကျော်မဲမပေးနိုင်ဖြစ်နေပြီးတော့ဒီလိုဥပဒေတွေပြောင်းလဲပြင်ဆင်ဖို့လဲတက်ကြွလှရှားသူတွေကလိုလားနေတာပါ။ဒီအရေးအတွက်ဟာအမှုရင်ဆိုင်နေရာစဲချုံနှောင်ခံထားသူတွေနဲ့တချို့အမကန်ငွေကြေးမတက်နိုင်လို့မပေးနိုင်သူတွေမပါဝင်သေးပါဘူးခင်ဗျာ။အခုအခါအမေရိကန်ပြည်ထောင်စုမှာမဲပေးခွင့်ကန့်သက်ခံသူတွေကတော့ဆက်ရှိနေသေးပါရာဇဝတ်မှုကျူးလွန်တာကြောင့်အထောင်ဒဏ်ချမှတ်ခံရသူတွေဒါမှမဟုတ်ပေးစရာရှိနေတဲ့ဒဏ်ကြေးငွေမဆောင်သူတွေဟာအမေရိကန်ရွေးကောက်ပွဲတွေမှာမဲပေးခွင့်မရှိပါဘူး။ထောင်ဒဏ်ချမှတ်ခံရဘူးတဲ့အသက်42နှစ်အရွယ်ဒီဗီယွန်ဟပ်တန်ကအခုလိုပြောပါရတယ်
။ I was charged with conspiracy to traffic and cocaine.
ငွေရေးဆေးဝါးရောင်းဝယ်မှုဆွဲချက်နဲ့ Florida အကျဉ်းထောင်မှာ36လထောင်ချခဲ့ပြီးတဲ့နောက်ပြန်လွတ်လာပြီးတဲ့အခါမှာကျွန်တော်ဟာမဲပေးလို့မရဘူးဆိုတာသိလိုက်ရပါတယ်။
အမတ်ဆက်တဲ့ဒေသဆိုင်ရာပြည်ထောင်စုအယူခံတရားရုံးကနေဖလော်ရီဒါပြည်နယ်မှာရာဇဝတ်မှုကျူးလွန်သူတွေဒဏ်ကြေးငွေမဆောင်တဲ့သူတို့ရဲ့မဲပေးခွင့်နဲ့ပတ်သက်ပြီးတော့ဒီတစ်ပတ်အတွင်းမှာပိတ်ပင်တားဆီးလိုက်တဲ့အမိန့်ထပ်မံချမှတ်တာကြောင့်ဒီဆုံးဖြတ်ချက်ဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အရေးပါဆုံးပြည်နယ်တစ်ခုဖြစ်တဲ့ဖလော်ရီဒါပြည်နယ်အတွက်စိတ်လှုပ်ရှားစရာအခြေအနေတစ်ရပ်ဖြစ်လာပါတယ်ဒီပြည်နယ်ကလူမှုစစ်တမ်းတွေအရလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်ဂျိုးဘိုင်ဒန်တို့ဟာမဲအရေးအတွက်သူမသားကိုမသားအနေထားမှာရှိနေတာပါအချင်းချခံရဘူးတဲ့အသက်64နှစ်အရွယ်မာရီယာအက်စတာဗက်စ်က
စံငါးနှစ်လောက်ပေးလိုက်ရတာလုံလောက်နေပါပြီစံငါးနှစ်လုံးလုံးကျမရဲ့လုံအားကအငင်းစားစုဆောင်းငွေတွေကပတ်စံဖြတ်ယူနေတာပါဒီလောက်ယူထားပြီးရတော့ကျမရဲ့အခွင့်အရေးကိုပြန်ပေးသင့်ပါပြီ
Swing State လို့ခေါ်တဲ့ဟိုဘက်ဒီဘက်မင်းညီညီများရှိနေပြီးနောက်ဆုံးမှသာတစ်ဖက်ဖက်ကမဲလေးတာပြီးတော့အနိုင်ရတော့ဖို့အလားအလာရှိနေတဲ့ Florida ပြည်နယ်ရဲ့အဆုံးအဖြတ်ဟာသမ္မတ Trump အဖို့သူနောက်ထပ်၄နှစ်သမ္မတဖြစ်ဖို့အတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်နေတာပါထောင်ဒဏ်ချင်းချခံသူတွေအနေနဲ့သူတို့ပြည်ထောင်ချခံပြီးရင်မဲပေးခွင့်ရမယ်ပြင်ဆင်ချက်ကို2018ခုနှစ်ကဖလော်ရီဒါမှာလူမှုဆန္ဒခရင်ပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ပြည်내ဖွဲ့စည်းပုံဥပဒေမှာပြန်လည်ထည့်သွင်းခဲ့ပါတယ်။နှစ်ပေါင်း150ကြာတက်တန်းရှိတဲ့ဒီမဲပေးခွင့်တားမြစ်ထားတဲ့ဥပဒေဟာဟိုအချိန်တုန်းကဒီ African American တွေမဲပေးခွင့်တားဆီးဖို့ရည်ရွယ်ပြီးတော့ဒီထဲထဲမှာရာဇဝတ်ပြစ်မှုကျူးလွန်ခဲ့သူတွေမဲပေးခွင့်ကိုပိတ်ပင်ထားတာပါ။ဒါပေမဲ့လည်း Republican တွေကြီးစိုးတဲ့ပြည်내လွှတ်တော်ကနေထောင်နဲ့ကနေပြန်လွတ်လာပြီမယ်လေပေးစရာတန်ကြီးငွေကိုမပေးဘဲထားတဲ့လူတွေရဲ့မဲပေးခွင့်ကိုကန့်တတ်တဲ့ဥပဒေပြဋ္ဌာန်းခဲ့ပါတယ်ဒီလိုဥပဒေဟာတချို့လူနည်းစုဝင်တွေအပေါ်ရက်ခတ်မှုရှိနေတာပါဟမ်တန်က
This is a serious problem that we have here in the United States of America because just proportionally
ဒီပြဿနာဟာအမေရိကမှာအတော်လေးကြီးမားတဲ့ပြဿနာတစ်ခုပါကျွန်တော်တို့လို African American တော်တော်များများအပေါ်တက်ရောက်မှုရှိနေပါတယ်
အောက်တရားရုံးတရုံးကတော့ဒီဆုံးဖြတ်ချက်ဟာဖွဲ့စည်းပုံနဲ့မကိုက်ညီဘူးဒါဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိပါရရောက်တဲ့ဆိုပြီးတော့ပယ်ဖျက်ပေမဲ့အယူခံတရားရုံးက6မဲ4မဲနဲ့ဒီဥပဒေကိုဆက်ပြီးတော့အတည်ဖြစ်စေခဲ့ပါတယ်ဒီကိစ္စဟာဖလော်ရီဒါပြည်နယ်လူထုနဲ့ဒီလူထုကတင်မြှောက်ထားတဲ့ပြည်နယ်လွှတ်တော်ရဲ့ဆုံးဖြတ်ပေါ်မှာမူတည်ပြီးတော့ပြည်အောင်စုတရားသူကြီးတွေကဒီကိစ္စမှာပါဝင်ပတ်သက်ဖို့မတင်ဘူးဆိုပြီးဒေသတရားရုံးအကြီးအကဲလည်းဖြစ်သမ္မတဒေါ်နယ်ထရမ့်ကလိလက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးမဲ့ဆိုပြီးတော့အဲ့ဒီအချိန်ကနာမည်ထွက်ခဲ့တဲ့ William Pryor ကပြောပါတယ်ဒါပေမဲ့လည်းဒဏ်ကြေးငွေနှစ်နဲ့ချီပေးဆောင်နေရတဲ့သူတွေအဖို့တော့သူတို့ရဲ့ရပိုင်ခွင့်ပိတ်ပင်တားဆီးခံရတာနဲ့ပတ်သက်လို့မကြေမနက်ပြောဆိုနေတာပါ Maria Estevez က
Yo me siento como que ya es hora
ဖလော်ရီဒါပြည်နယ်မှာအထူးသဖြင့်ပြည်နယ်အုပ်ချုပ်ရေးမှူးကဒီမဲပေးခွင့်ဟာဘလောက်အရေးပါတယ်ဆိုတာကိုသူတို့သိကြပါတယ်ဒီမိုကရက်အားလုံးကသူ့လိုရီပပ်လီကန်တယောက်ကိုဆန့်ကျင်ပြီးမဲပေးလိုက်မယ်ဆိုတာကိုဒီမိုကရက်တယောက်အနေနဲ့ကြည့်ရင်မြင်နိုင်ပါတယ
်2018ခုနှစ်တုန်းကလူမှုဆန္ဒခံယူပွဲကြောင့်ဖလော်ရီဒါပြည်နယ်မှာအကျဉ်းချခဲ့မှုတဲ့လူတသန်းခွဲလောက်မဲပြန်ပေးခွင့်ရခဲ့တာပါဒါပေမဲ့ Republican နဲ့ကြီးစိုးတဲ့ Florida ပြည်နယ်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုဖျက်သိမ်းတဲ့အပေါ်ဒေသဆိုင်ရာတရားရုံးကဆိုင်းငံ့ခဲ့ပါတယ်။ဒါပေမဲ့အယူခံတရားရုံးနဲ့အတူတရားရုံးချုပ်ကဝါပြည်နယ်လွှတ်တော်ဘက်ကယက်တီဆုံးဖြတ်ခဲ့တာကြောင့်အခုအခါမှာဒဏ်ကြေးငွေပေးဖို့ကြံနေသေးသူတွေမဲမပေးနိုင်ဖြစ်နေပါတယ်ခင်ဗျာ
။အခု ုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာပါ။ရှိရဲ့မျိုးပီဇ DNA ကိုကိုလိုချင်းတဲ့နေရာအစိတ်ပိုင်းမှာကြောင်းလဲပေးနိုင်ဖို့အတွက်တိတိကျကျဖြတ်တောက်နိုင်တဲ့မျိုးပီဇကတ်ကြီးလို့ခေါ်တဲ့ CRISPR-Cas9 Genetic Scissors ကိုရှာဖွေတွေ့ရှိခဲ့တဲ့အမျိုးသမီးသိပ္ပံပညာရှင်နှစ်ဦးကို2020အတွက်ဓာတုဗေဒနိုဘယ်ဆုပူးတွဲပေးရခဲ့ပါတယ်။သူတို့ဟာသိပ္ပံဆိုင်ရာမှာထူးခြားတဲ့ကြောင်းလဲမှုတွေကိုဖြစ်စေနိုင်တဲ့မျိုးပီဇတိဖြတ်တဲ့ Gene Editing နည်းသက်ကိုရှာဖွေတွေ့ရှိခဲ့တာလို့NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ပြပေးပါမယ
် University of California Berkeley campus from Oka Dudae ပြင်သစ်နိုင်ငံသူဖြစ်တဲ့ Germany Max Planck Institute Virology Department ယောဂဗေဒခန္ဓာသုတေသပညာရှင်ဒေါက်တာ Emmanuel Charpentier ပေါ့သူတို့နှစ်ယောက်ကတွေ့ပြီးဒီ gene editing ဆိုတဲ့ genetic နဲ့ပတ်သက်တဲ့ဓာတုဗေဒနိုဘယ်ဆုရတာဖြစ်ပါတယ
်။ gene editing ဆိုတာဘာလဲနည်းနည်းပြောပြပေးပါ
။ကျွန်တော်တို့ကိုခန္ဓာထဲမှာဖွဲ့စည်းထားတဲ့ classy cell တွေကတန်ထောင်ပေါင်းမရင်မတွက်နိုင်တော့အများစွာရှိပါတယ်။ cell တွေမှာဒီ molecule အတန်းလေးပါလာတယ်။အဲ့ဒါ DNA လို့ခေါ်ပါတယ် deoxyribonucleic acid အဲ့ဒါကို Crick and Watson က1960လောက်မှာသူတို့စတွေ့တာပါဒီပုံစံလေးကသူ့ပုံစံလေးကဘာနဲ့သွားတူလဲဆိုတော့ထန်းတက်တဲ့လေကားလို့ပေါ့နော်လေရမ်းမပါတဲ့လေကားအဲ့တော့ဘေးမှာပါလဲဆိုနိုက်ထရိုဂျင်ပိုရင်မော်လီကျူပါတယ်အလဲမှာတန်းတစ်ခုကိုတွဲထားတယ်တွဲထားပြီးတော့မှအဲ့ဒီထန်းတက်တဲ့လေကားလေးကိုလိမ့်လိုက်သူ့ရဲ့ပုံစံကပါလဲဆို double helix ဆိုခေါ်တယ်အဲ့လိုလိမ့်လိုက်တဲ့ပုံစံလေးအတိုင်းဒီ cell လေးတွေကဖွဲ့စည်းထားတာပါဒီ cell ထဲမှာဒီ DNA chromosome တွေကရှိပါတယ်အဲ့ဒီ chromosome လေးတွေကချို့ယွင်းနေဒါမှမဟုတ်လို့ရှိရင်ပျက်စီးသွားတဲ့အခါကျရင်မဟုတ် virus ဝင်လာတဲ့အခါကျလို့ရှိရင်ဘာဖြစ်သွားလဲဆိုလို့ရှိရင်ယောဂါရတယ်နောက်တစ်ခုကလည်းဒီ chromosome လေးကနေမျက်လုံးမေးတယ်သပင်နဲ့တယ်သပင်ရွှေရောင်ရှိတယ်အရက်ရှည်တယ်အရက်ပူတယ်အပြီးတော့မွေးကလေးကဗီဇမကောင်းဘူးဗီဇကောင်းတယ်ဆိုတော့ဒါကနေစုပ်ဖြတ်သွားတာပြီးတော့မှကိုကအပြင်ကနေပြီးတော့မှမကောင်းတဲ့ဗီဇပါတဲ့အဲ့ဒီ DNA ကိုဖဲပြီးတော့ကောင်းတဲ့ဟာဒါမှမဟုတ်လို့ရှိလို့ရှိရင်မျိုးမတူတဲ့ဟာပြန်ပြီးတော့အဲ့လိုထည့်ပေးလိုက်လို့ရှိရင်သူ့အလိုလိုပြန်ပြီးတော့တွဲပြီးတော့ဒီ molecule အချင်းလေးအဲ့ဒါ DNA ဟိုအတစ်ကလေးပြန်ဖြစ်သွားတယ်ပေါ့နော်အတစ်ကလေးပြန်ဖြစ်သွားတာ ਨੇ ယောဂါကုသွားလို့ရတယ်မျိုးရိုးကိုပြောင်းပလိုက်လို့ရတယ်အဲ့ဒါ ਨੇ ပတ်သက်တဲ့ဟာကိုပေးတာ
20ရာစုအစပိုင်းကလေးကတွေ့ရှိခဲ့တဲ့ gene editing လုပ်နည်း ਨੇ အခုသူတို့တွေ့တဲ့နည်းဘာကွာပါလဲလဲ
သူတို့2014ခုနှစ်မှာစတွေ့တာဒီ gene တိဖြတ်တာသူတည်တနာလုတ်တာ1990လုတ်ခဲ့တဲ့20ရာစုလောက်ကစလုတ်နေပြီဒါပေမဲ့အဲတုန်းကလုတ်ရတာခဲရင်နဲ့အတိအကျမရဘူးအတိအကျမရတဲ့အတွက်ကိုလိုဂျင်နဲ့ဟိုပါပေါ့နော်ဗီဇမျိုးရိုးဟိုပါ molecule အတန်းလေးကိုထည့်လိုက်ပြီမဲ့သူကရောက်ချင်တဲ့နေရာရောက်တယ်အဲဆိုတော့အချိုးမကျဘူးလိုချင်တဲ့အဖြေချက်ချင်းမရဘူးအနောက်တစ်ခုကအဲ့ဒါမျိုးဗီဇ edit လုပ်ဖို့အတွက်ကပတ်စံတိတ်ကုန်တယ်ဒီနော်ဆိုလို့ရှိလို့ရှိရင် visa cell တွေတခုရဖို့ထောင်ထဲချီပြီးကုန်ပါတယ်။နောက်သူတည်တနာလုတ်တဲ့လက်ပြေထဲမှာပဲလုတ်ရတယ်။သူတို့ထွင်လိုက်တဲ့ဟာဘလောက်မြန်သွားလဲဆိုတော့နိုင်ရီပိုင်းအတွင်းမှာဒီမျိုး visa အတစ်ကလေးကိုကိုယ့်ဟာကိုယ်ဖန်တီးယူလို့ရတယ်။ပြောင်းကျင်တဲ့ visa ကိုအပြင်မှာမွေးယူပြီးတော့ DNA တဲကိုအမြန်ဆုံးထည့်လို့ရအောင်လုပ်ပေးလို့ရတယ်။ကိုလိုချင်တဲ့ visa ကိုလည်းရှာပြီးတော့အမြန်ဆုံးတွဲပြုတ်လို့ရအောင်သူကနီးသစ်ထွင်လိုက်တာ။ဒီတစ်ထင်တာတဘာဝကနေပြီးတော့ကောင်းတဲ့ဘက်တီးရီးယားအပြင်ကဝင်လာတဲ့ virus တွေကိုဘယ်လိုခုခံကာကွယ်မလဲဆိုတာတဘာဝရှိပြီးသားအဲ့ဒီတဘာဝပုံစံအတိုင်းရအောင် तू ကအဲ့ဒီနီးကိုယူပြီးတော့တဘာဝအတိုင်းဖြစ်အောင် तू ကလုတ်ပေးလိုက်ပြီးတော့ကိုလိုချင်တဲ့ cell ပုံစံကိုဒီ DNA ကိုထည့်ပေးလိုက်တာထည့်ပေးလိုက်တဲ့အခါကျတော့ तू ကအတွဲလိုက်ကြီးတွားပြီးတော့ချက်ချင်းဖြတ်လဲဖြတ်ကလေးကဆိုတဲ့အခါကျတော့အမြန်ဆုံးပေါ့ဒီဟာကိုပြင်လို့ရသွားတယ
်သူတို့ရှာဖွေတွေ့ရှိတဲ့နည်းဟာလူသားတွေအတွက်အကျိုးသိရှိပေမဲ့မှောင်ရင်းစွာအသုံးချရင်တော့အန္တရာယ်ကတိတ်ကိုကြီးပါတယ
်ဘာပြဿနာပေါ်လာလဲဆိုတဲ့အခါကျတော့ဒီမျိုးရိုးဗီဇသတိသားကိုပါပြောင်းလို့ရတယ် gene therapy တွေမဟုတ်တော့ဘူး gene editing ကနေဒီ genetic ကုတ်ကြီးပေါ့နော်လူတွေရဲ့မျိုးရိုးဗီဇကိုပြောင်းလို့ရတဲ့အတွက်သူတို့ကဒီဟာကိုစတွေ့တွေ့ချိန်မှာသူတို့နှစ်ဦးကဆေးပညာရှင်တွေ Nobel သိပ္ပံပညာရှင်တွေကိုသူတို့အများဆုံးတွားပြီးတော့အကြောင်းကြားတယ်ကျွန်မတို့နှစ်ယောက်တော့ဒါတွေ့ပြီတွေ့တဲ့အခါကျတော့လူသားကိုအကျိုးပြုဖို့အတွက်ကတော့အများကြီးပဲဒါပေမဲ့ဒါကိုမကောင်းတဲ့နေရာအတုံးချလိုက်ပြီးမျိုးရိုးစိတ်တစ်မျိုးလူတွေမှာလှုပ်လိုက်လို့ရှိရင်ဟို gene တိဖြတ်တဲ့ဟာနဲ့ထည့်ပြီးတော့ဒရီသားမွေးလိုက်လို့ရှိရင်လည်းရပြီအဲ့ဒါအတွက်ဟို regulate လုပ်ပေးပါဆိုပြီးအမြန်ဆုံးအကြောင်းကြားရပါတယ်တခါတည်းတကဘာလုံးကိုဟိုပါပေါ့နော်တိမ့်တိမ့်လှုပ်သွားနိုင်လောက်အောင်ပေါ့နော်ဒီမျိုးရိုးဗီဇကိုပြောင်းလို့ရနိုင်တဲ့နည်းသစ်ကိုထွင်လိုက်တဲ့ဟာမြန်လဲမြန်နဲ့အခုဆိုလို့ရှိလို့ရှင်အပြင်မှာကိုဝယ်လို့ရပြီအဲ့တော့လူတွေကအကုန်လုံးတုံးကြပြီ
ဘယ်လိုနေရာမျိုးတွေမှာအတုံးကြလဲပြောပြပေးပါ
ဗီဇကိုတီးဖြတ်နိုင်တဲ့ဟာပေါ့နော်ဒီ cell တွေထဲမှာရှိတဲ့ဗီဇကိုတီးဖြတ်နိုင်တဲ့ဟာတိတ်မြန်ပြီးတော့တိတ်ပြီးတော့ထိထိရောက်ရောက်လှုပ်လှုပ်နိုင်တဲ့အတွေ့အတုံးချော့လိုက်ရတာတွေကအများဆုံးပါပဲ
ဒေါက်တာပရိသတ်တင်မှာနောက်တစ်ပတ်မှာတော့သူတို့နှုတ်ဦးရှာဖွေတွေ့ရှိခဲ့တဲ့နေသစ်ကိုဘယ်နေရာတွေမှာအတုံးချနိုင်လဲဆိုတော့ကိုဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလဲပြရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်အောင်စုရဲ့ကြေညာချက်ကိုထုတ်လွှင့်ပေးပါရမယ်
။ရဝန္ဒါစစ်တပ်ကတမရကိုရန်တော်တပ်မှုဟောင်းပရိုတိတ်မပရိယညာကို1994ခုနှစ်ရဝန္ဒါလူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ခဲ့တာကြောင့်အလို့ရှိနေပါတယ်။1994ခုနှစ်ဧပြီလအတွင်းရဝန္ဒါအစွန်းရောက်အကြမ်းဖက်တိုက်ခိုက်ရေးသမားတွေကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့လှုပ်ရှားမှုမှာမပရိယညာကသမရလုံကြုံရေးကိုရံတော်တပ်ရင်းကိုဥဆောင်ခဲ့တာပါစစ်သားတွေကိုတင်နှန်းပေးတာနဲ့လက်နဲ့ဖြန့်ဝေတာအပါအဝင်လူမျိုးတုံးတပ်ဖြတ်ဖို့စီစဉ်ရမှာအဓိကကြတဲ့အခန်းအနေဥဆောင်ခဲ့သူလို့စွပ်စွဲထားတာဖြစ်ပါတယ်မပရိယညာရဲ့အမိန့်အရသမရကိုရံတော်တပ်ရင်းကဝန်ကြီးချုပ်အာဂတ်ဦးဝေလင်ကြီးမာနာနဲ့သူ့လုံကြုံရေးတာဝန်ယူထားတဲ့ဘယ်ဂျီယမ်ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်၁၀ယောက်ကိုလောက်ကျန်တပ်ဖြတ်ဖို့စီစဉ်ခဲ့တယ်လို့စွပ်စွဲထားတာဖြစ်ပါတယ်တမရကိုရံတော်တက်ရင်ဟာလူမျိုးတုံးတက်ဖြတ်တဲ့ဖြစ်စဉ်တစ်လျှောက်လုံးတရားဥပဒေမဲ့ဖြတ်လို့ဖြတ်စည်းလုပ်ရက်တွေကိုအဓိကတွန်းအားပေးဆောင်ရွက်ခဲ့တာလို့ဆိုကြပါရယ်စစ်ဆေးဖို့ကြံနေစေမပြီးပြတ်သေးတဲ့အမှုတွေအတွေ့နိုင်ငံတကာရဝန္ဒါနိုင်ငံတကာပြစ်မှုခုံရုံးကနေမပရိယညာကိုဒီလုပ်ရက်တွေနဲ့တခြားရာဇဝတ်မှုတွေအတွေ့လူမျိုးတုံးတက်ဖြတ်မှုစစ်ရာဇဝတ်မှုနဲ့တရားစွဲဆိုပြီးဖန်ဝရန်ထုတ်ထားပါရယ်လူသားမှုကျူးလွန်ထားတဲ့မပရိယညာနဲ့တခြားလူတွေရာဇဝတ်ဘေးကပြေးမလွတ်အောင်အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံအစိုးရတွေကုလသမဂ္ဂနဲ့စစ်ဆေးရန်ကြံနေစေစစ်ဆေးတဲ့ရန်တရားအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေပါတယ်မပရိယညာကိုနောက်ဆုံးမှလက်ရဖမ်းမိနိုင်ဖို့အတွက်သတင်းပေးနိုင်သူကိုအမေရိကန်ဒေါ်လာ5သန်းစုငွေချိမြှင့်မှာဖြစ်ပါတယ်ပရိုတိတ်မပရိယညာရဲ့လှုပ်ရှားမှုတွေနဲ့သူဘယ်မှာရှိနေတယ်ဆိုတဲ့သတင်းအချက်အလက်ပေးနိုင်သူမြည်သူမဆိုအနည်းဆက်ဆုံးအမေရိကန်တန်ယုံသို့မဟုတ်ကောင်စစ်ဝင်ယုံကိုဆက်သွယ်နိုင်ပါတယ်။သတင်းပေးသူရဲ့အချက်အလက်တွေကိုလုံးဝအတွင်းရေးအနေနဲ့လျှို့ဝှက်ထားမှာဖြစ်ပါတယ်။အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေမှာဒေသဆိုင်ရာလုံခြုံရေးယုံတွေရှိပါတယ်။စစ်ရာဇဝတ်မှုသတင်းပေးအမေရိကန်စုကြည်အစီအစဉ်ရဲ့အီးမေးလ်လိပ်စာက wcrp@state.gov ဖြစ်ပြီး WhatsApp ကနေလဲတယ်လီဖုန်း1-232-995-4468ကတဆင့်ဆက်သွယ်နိုင်ပါတယ် Facebook စာမျက်နှာ www.facebook.com/warcrimesrewardsprogram ဒါမှမဟုတ် Twitter လိပ်စာ www.twitter.com/warcrimesreward ကိုဝင်ပြီးအလို့ရှိနေတဲ့ဝရမ်းပြေးတွေရဲ့ဓာတ်ပုံတွေကိုကြည့်ရှုနိုင်ပါတယ်ယုံကြည်ရတဲ့သတင်းပေးချက်အားလုံးကိုစုံစမ်းစစ်ဆေးပြီးသတင်းပေးသူအားလုံးရဲ့အချက်အလက်တွေကိုပြည့်ဝထိမ့်သိမ့်ထားမှာဖြစ်ပါလေ
။နိုင်ငံတကာကအများပြည်သူအတွက်အမေရိကန်ပြည်ထောင်စုရဲ့ညှိနှိုင်းချက်ကိုထုတ်လင်းလုပ်ပြပါပြီရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာကြီးကအခုခါမှာ COVID-19 ကာယောဂါအတွက်သေရှင်ရဲ့တမျှအရေးကြီးဆုံးအခြေအနေကိုရောက်နေပြီဖြစ်ပြီးမသေးသင့်မဲ့သေဆုံးရတာတွေ၊ကျန်းမာရေးစနစ်ပျက်စီးသွားတာနဲ့စီဝါရဲ့အခြေအနေဆိုးရနဲ့ရင်ဆိုင်ရတာမျိုးတွေဖြစ်မလာအောင်ချက်ချင်းအရေးယူဆောင်ရွက်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကတိုက်တွန်းလိုက်ပါတယ်။တူရကီကရုရှားလို S-400 လေကြောင်းကာကွယ်စနစ်ကိုဝယ်ယူခဲ့တာနဲ့ပတ်သက်ပြီးအမေရိကန်နဲ့တူရကီတို့ကြားငကုတ်ကတင်းမာမှုတွေပိုးပြီးတိုးလာတဲ့ပုံပေါ်လာနေပါတယ်။ မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ကူးစက်ခံရသူ 42,000 ကျော်နဲ့သေဆုံးရသူက 1,000 ကျော်ရှိနေပါပြီ။နိုင်ငံတွင်းအချင်းတောင်တချို့နဲ့အချုပ်ခန်းတချို့မှာဒီရက်ပိုင်းတွင် COVID-19 ဖြစ်ပွားနေတဲ့အတွက်ယောဂါဆစ်ဆီးတာနဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုစတင်လုပ်ကိုင်နေပါပြီ။ရှင်နေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ယောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမှာကြပါစေ။ဆက်လက်ဆင်းရဲပါ။
This program has come to you from the Voice of America, Washington.